Welcome to the Voice of America in Burmese.
Mingla nya cha ma taw da shin na khanya. VOA American tan ye 2022 khu ne January 26 ye bo ru ni nya season ne ko myama san naw che nya 9 nai ga ni 10 nai thi Washington DC myo raw ga ni hlwet ni ba bi. Light meter 1925 ne 32 do pyin light meter 190 ga ni phat yin na sin nai ba le.ပြည်ရဲ့ website facebook နဲ့ youtube တို့မှာလည်းတစ်ချိန်တည်းနားဆင်နိုင်ကြပါတယ်ခင်ဗျာဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါဒီညအထူးခြားဆုံးသတင်းတွေတဲမှာတော့မြန်မာနိုင်ငံတဲအာဆီယံအထူးကိုယ်စားလှယ်ဝင်ခွင့်နဲ့လူသားချင်းစာနာမှုအကူအညီပေးခွင့်ရဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့မဖြတ်ပါဘူးလို့စစ်ကောင်စီကဆိုပါတယ်မြန်မာစီးပွားရေးဆိုတာအားနည်းသွားမယ်လို့လည်းကမ္ဘာဘဏ်ကခံမလိုက်ပါတယ်ဒီသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်တရုတ်ကပြောလာတာအလေးထားပြီးစစ်ရထားဖို့ KIA ကိုထုတ်ပြန်ခဲ့ရပုံကိုပြန်ကြားရေးတာဝန်ခံက
သူတို့တရုတ်ကကနေလည်းဒီမြစ်ကေကမှဒီစိတ်ပေါ်မှုဖြစ်အောင်လို့ဆင်းရဲနေနေထားဖို့အဲကျွန်တော်ကိုတိုက်ပြနေပြောလာတာရှိတယ်ပြီးမှ
ဒါအပြင်ချင်းပြည်နယ်မှာလက်နက်ကြီးကြတာနဲ့ထွက်ပြေးကြရပြီး CDM ဆီယမ်တွေလည်းအဖမ်းခံလိုက်ရပါတယ်အခုလိုသတင်းလွှာတွေပြီးမှတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျမရဲ့ဥကျော်စံသားရဲ့မြမရဲ့သုံးသက်ချက်နဲ့ကိုရနေရဲ့အားကစားကဏ္ဍတွေကိုဆက်နာဆင်ကြပါပါအခုရင်ဆုံးတော့ထိတ်ထဲရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝတ်လိုက်တဲ့ဥတ္တမောင်စံတို့ကကြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံကိုအာဆီယံထုကိုယ်စားလှယ်ဝင်ရောက်ခွင့်ပြုပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မွန်ဂျီမိတ်အောင်လိုင်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံအကြီးအကဲကဗိုလ်ချုပ်မွန်ဂျီမိတ်အောင်လိုင်နဲ့ဒီကနေ့အွန်လိုင်းကနေဗီဒီယိုနဲ့ဆက်သွယ်ဆွေးနွေးတာမှာမြန်မာနိုင်ငံရဲ့ပြည်ပခန့်တွေပြည်လည်ရေးအတွက်အာဆီယံဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင့်ထဲပေါ်ဖို့တိုက်တွန်းခဲ့ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနအတွင်းဝန်ခေါက်ကင်ဟောင်းကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ပြည်ပခန့်တွေပြည်လည်ရေးအတွက်တင်းမာမှုတွေလျှော့ချတာ၊စာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုတာ၊အားလုံးပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေပြုလုပ်တာတွေပါဝင်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုမနစ်ဧပြီလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်တဲ့အာဆီယံအရေးပေါ်ထိပ်သီးဆွေးနွေးပွဲမှာဗိုလ်ချုပ်မှုကြီးမေအောင်လိုင်မှသဘောတူခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်ပထမဆုံးအကြိမ်ဝင်ရောက်ခွင့်ပြုပြီးအပြစ်ခတ်ရဆဲကြဖို့နိုင်ငံအတွင်းမှာအကူအညီလိုအပ်နေသူတွေအတွက်အာဆီယံကစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုတောင်းဆိုခဲ့တယ်လို့ခေါင်ကင်ဖောင်းကပြောပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ဘက်ကဘလို့တုံ့ပြန်ခဲ့တယ်ဆိုတာကိုတော့ခေါင်ကင်ဖောင်းကပြောကြားခဲ့ခြင်းမရှိပါဘူး။ဝန်ကြီးချုပ်ဟွန်ဆန်ဟာအခုလအစောပိုင်းကမြန်မာနိုင်ငံကိုနေ့ရက်ကြာတွားရောက်ပြီးစစ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ပထမဆုံးနိုင်ငံအကြီးအကဲတဦးလည်းဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2022ခုနှစ်ဘာနာနှစ်အတွက်တရားခိုင်နှုန်းမဲ့တိုးတက်မှုရှိမယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်စီးပွားတိုးတက်မှုနှုန်းအင်မတန်နည်းမယ်လို့ဖော်ပြထားတာကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာဆိုးရင်စရာကောင်းလောက်အောင်အားနည်းနေမယ်ဆိုတာကိုကမ္ဘာ့ဘဏ်ကဒီကနေ့ဇန်နဝါရီလ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာထောက်ပြထားတာပါဒါဟာမြန်မာနိုင်ငံမှာမနစ်ကကိုဗစ် -19 ကာယရောဂါအကြီးအကျယ်ဖြစ်ပေါ်ခဲ့တာနဲ့စစ်အာဏာသိမ်းမှုတွေကြောင့်မြန်မာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ18%ရော့ကျသွားခဲ့ကြောင်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ထွက်ပေါ်ပြီးမှအခုနှစ်အတွက်အစီရင်ခံစာထွက်ပေါ်လာတာပါသမားအဖြစ်တိုင်းပြည်တစ်ခုဟာအဲ့ဒီလောက်ကြီးမားတဲ့စီးပွားကျဆင်းမှုနဲ့ကြုံခဲ့ရပြီးရင်နောက်နှစ်မှာစီးပွားရေးပြန်ဥမော့လာလိမ့်ရှိပေမဲ့မြန်မာနိုင်ငံရဲ့စီးပွားဟာမျောလင့်ထားသလောက်ပြန်နလန်ထူမလာတာအံ့ဩစရာပဲလို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းစီးပွားရေးပညာရှင် Kim Edwards ကအစင်ကစားထုတ်ပြန်တဲ့အခမ်းအနားမှာပြောကြားခဲ့ပါတယ်။ဒါပေမဲ့စက်မှုလုပ်ငန်းနယ်ပယ်အထည်ချုပ်ရေနံနဲ့တဘာဝတန်းငွေနဲ့ဆောက်လုပ်ရေးနယ်ပယ်တွေမှာတိုးတက်မှုရှိလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။လက်ရှိအချိန်မှာပဋိပက္ခတွေဖြစ်ပေါ်နေတဲ့စကိုင်းမကွေးနဲ့မန္တလေးတိုင်းတို့အပြင်ကချင်ရှမ်းနဲ့ချင်းပြည်နယ်တို့ဟာ2019ခုနှစ်စီးပွားရေးအစီရင်ခံစာတွေအရမြန်မာနိုင်ငံစီးပွားရေးရဲ့38%ကိုကိုစားပြုပါဝင်ခဲ့တာကြောင့်ဒါဟာတည်တာတဲ့အချက်ဖြစ်နေတယ်ဆိုတာကိုလည်းကမ္ဘာ့ဘဏ်ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမှုအစီအစဉ်မရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောကြားကြောင်း Japan Chisai Nikki Drima Yita Tabare, Natown Nasat the Wundi Okula Majemba Wishida Yoko Bwekalati, Anedi Badigo Pyatemu Sisim Shijong, Badigo Pyatenye Matenyeha, Yoko Bweko Machine Kesada Pichone, Yoko Bwema Wayao Shimbyanye Mapyanye Hale, Anedi Badigada Sumpyama Pichong, through the internet below the Mimiangama, Pujoso Mintunga Pyojagara Ukukapi, Nikki Drima Yita Tabare. ဖေဖော်ဝါရီလတရနေ့မှာအာနာတိန်လိုက်တဲ့စစ်ကောင်စီကယူကော့ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးနိုင်ငံရေးပါတီတချို့နဲ့မနစ်မေလကတွေ့ဆုံခဲ့ပါတယ်။2020ယူကော့ပွဲမှာမဲအပြအသက်အနိုင်ရလိုက်တဲ့အန်အေဒီပါတီဟာယူကော့ပွဲအတွင်းမဲမတမာမှုတွေပြုလုပ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့အန်အေဒီပါတီကိုတော့မဆက်ရသေးဘူးလို့ကော်မရှင်ကပြောပါတယ်။ ပီတီတီအီပီဟာတိုတယ်ရဲ့ကမ်းလွန်ရေနံနဲ့တဘာဝတန်ငွေတူဖော်ရှာဖွေရေးနဲ့ထုတ်လို့ရေးကုမ္ပဏီပီတီတီအီပီကတိုတယ်ရဲ့ကမ်းလွန်ရေနံနဲ့တဘာဝတန်ငွေတူဖော်ရေးလုပ်ငန်းတွေကိုလက်ပြောင်းဝယ်ယူဖို့ပြင်ဆင်နေတယ်လို့အင်နာဂျီဗွိုက်စ်အွန်လိုင်းသတင်းမှာရေးပါတယ်။တိုတယ်ရဲ့ယရနာစီမံကိန်းနဲ့မုတ်တမတဘာဝတန်ငွေတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုလက်ပြောင်းယူဖို့သူတို့
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11603ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ရုရှားကတူချထားတဲ့စစ်အင်အားအလုံးကြီးနဲ့ယူကရိန်းကိုဝင်တိုက်ခဲ့ရင်လက်ရှိကမ္ဘာအနေအထားတွေကပြောင်းလဲသွားနိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့ဆက်မှာချထားတဲ့ရုရှားရဲ့တိုက်ခိုက်ရေးတပ်တွေက3,000-5,000ထိရှိပါတယ်။အရင်တအားလုံးယူကရိန်းကိုဝင်ရောက်ခဲ့ရင်ဒါဟာဒုတိယကမ္ဘာစစ်ပြီးအကြီးအမားဆုံးကျူးကျော်စစ်ဖြစ်လိမ့်မယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောကြားသွားခဲ့ပါတယ်။အရင်လိုဝင်ရောက်ခဲ့ရင်ရုရှားသမ္မတသမ္မတပူတင်အပေါ်ကပါအမေရိကန်ကပြင်းပြင်းထန်ထန်ကြီးကြီးမားမားပိတ်ဆို့အရေးယူမယ်လို့အမေရိကန်သမ္မတဘိုင်ဒန်ကသမ္မတပူတင်ကိုနှစ်ယောက်ချင်းရောလူသိရှင်ကြပါသတိပေးထားခဲ့ပြီးဖြစ်ပါတယ်။ယူကရိန်းသမ္မတဝလိုဒီမာဇလန်စကီကရုရှားကောင်ဆောင်တွေနဲ့တွေ့ဖို့အစီအစဉ်ရှိတယ်လို့ပြင်သစ်သမ္မတအီမန်နီယယ်မက်ခရွန်ကလည်းရုရှားသမ္မတပူတင်နဲ့တောက်ကြနေမှာဖုန်းဆက်စကားပြောဖို့အစီအစဉ်ရှိပါတယ်။အမေရိကန်ကပိတ်ဆို့အရေးယူထားတာကိုရုပ်သိမ်းလိုက်ရင်2015တုန်းကချုပ်ဆိုခဲ့တဲ့အီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုပြန်တဲ့အသက်သွင်းလို့ဖြစ်နိုင်ကြောင်းအီရန်တမ်ဘရာအီဘရာဟင်ရိုက်စီကဇန်နဝါရီလ25ရက်နေ့ကပြောကြားလိုက်ပါတယ်။အီရန်နဲ့အမေရိကန်တို့ဟာကြားခံထားပြီးအီရန်ရဲ့နျူကလ িয়ার ကိစ္စအပေါ်မနစ်အေဘီလကလေးကဆွေးနွေးနေကြပါတယ်။အီရန်ကသဘောတူညီချက်ချိုးဖောက်တယ်လို့ဆိုပြီး2015သဘောတူညီချက်ကဒီအမေရိကန်က2018ခုနှစ်မှာထွက်ခဲ့ပြီးပိတ်ဆို့အရေးယူခဲ့တာပါ။လာမယ့်ရက်သက်တပအနိုင်ငံတွေမှာသဘောတူညီချက်တချို့ရရှိနိုင်တယ်လို့အနောက်နိုင်ငံသားသမန်တွေကပြောကြပေးမဲ့တိတိတသားသဘောထားကွဲပြားတာတွေကရှိနေတော့မှာပဲ။အမေရိကန်ကလာဆွေးနွေးဝိုင်းကထပ်မသွားဘူးလို့အာမခိုင်းရင်အမေရိကန်နဲ့တိုက်ရိုက်ဆွေးနွေးလို့လည်းအီရန်ကဆိုပါတယ်။အီရန်ကဗီယက်နမ်မှာအမေရိကန်နဲ့တိုက်ရိုက်ဆွေးနွေးဖို့ညှင်းဆုပ်ခဲ့တာပါ။သဘောတူညီချက်မှာလက်မှတ်ပါဝင်ရေးထိုးခဲ့ကြတဲ့တရုတ်၊ဗြိတိန်၊ဂျာမနီပြင်းထန်တဲ့ရုရှားတို့ကိုကြားခါထားပြီးဆွေးနွေးနေကြတာဖြစ်ပါတယ်။ဆောက်ရသည့်အိုလံပစ်မတိုင်မီတရုတ်ပြည်ဘေကျင်းမြို့မှာ တတိယအဆုံးဖြစ်တန်းချီကိုဗစ်-19ပိုးအသစ်14ဦးတွေ့ရှိပါတယ်။အမေရိကန်နိုင်ငံမှာတော့ခွဲစိတ်ခံသုံးမဟုတ်တဲ့N95နှာခေါင်းစီးပေါင်းတန်း400ကိုလူထုကိုအခမဲ့စတင်ပြန့်ပြူနေပါတယ်။ဒေသန္တရကျန်းမာရေးဌာနတွေစေဆိုင်တွေမိဖို့ကြောင့်လည်းလူသုံးကုန်ပစ္စည်းအယောက်ဆိုင်တွေမှာလူတွေကိုဝေပေးနေတာပါ။အခုတော့ဖြန့်ချိလိုက်တဲ့နှာခေါင်းစီးတွေဟာ လေတဲကပိုးမွားအမှုမွားတွေကိုကိုယ်ဆက်95%အောင်ကာကွယ်ပေးနိုင်ပါတယ်။တိုင်းကလုံးအတွက်အစိုးရရဲ့မဟာဗျူဟာသုံးလုံးယုံမှာN95နှာခေါင်းစီးပေါင်း460ခွန်းတန်းတူလောင်ထားပါတယ်။ကပ်ပေးမတိုင်မီကန်နဲ့နိုင်ရှင်လိုက်ရင်90ကိုစပို့ရှိနေတာပါ။ကပ်ပေးစပစ်တဲ့အခါနှာခေါင်းစီးတွေအလုံးလောက်မရှိခဲ့တာကြောင့်N95နှာခေါင်းစီးတွေကိုဆေးရုံစေးကန်းသုံးဖြစ်သတ်မှတ်ခဲ့ရပြီး အဝတ်နှာခေါင်းစီးတွေကိုချုပ်တက်စင်ဖို့အကြံပေးခဲ့ပါတယ်။ဒါပေမဲ့အဝတ်နှာခေါင်းစီးတွေကာကွယ်နိုင်တာကနိုင်ရှင်မှုရအားနဲ့ပါတယ်။အာရှနယ်ပေါ်အမေရိကန်တွေကိုပြစ်မှတ်ထားပြီးအမုန်းနဲ့တိုက်ခိုက်တဲ့ရာဇဝတ်မှုတွေတိုးလာတဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္ကိုမြို့မှာဖေဗရူလာ1ရက်တရုတ်တပ်တစ်ကူနေ့ကာလအတွက်လုံခြုံရေးတာဝန်ရှိသူတွေကပြင်ဆင ောက်စာတိုးလာတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်2019ခုနှစ်မှာ10ကြိမ်တိုက်ခိုက်ခံခဲ့ရပြီး2020ခုနှစ်မှာ9ကြိမ်တိုက်ခိုက်ခံခဲ့ရပါတယ်2021ခုနှစ်မှာတော့အကြိမ်60အထိတိုးလာပါတယ်ဒါကစိုးရိမ်စရာကောင်းတယ်လို့မဖြစ်မနေသတိထားရမယ့်အခြေအနေပါလို့ San Francisco ရဲချုပ် Bill Scott ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်COVID-19 ကူးစက်မှုတွေကြောင့်ဝန်ထမ်းအင်အားမလုံလောက်တဲ့ကြားကတရုတ်တမ်းမှာရဲတွေပုံပြီးကင်းလိုက်နိုင်အောင်တိုးချထားတဲ့အကြောင်းနဲ့ရဲအရာရှိချုပ် William Scott ကပြောဆိုပါတယ် COVID-19 ကရောဂါကူးစက်မှုတွေပြန့်နှံ့ခဲ့တဲ့ပြီးခဲ့တဲ့နှစ်ပိုင်းအတွင်းအာရှလွယ်ပေါ်အမေရိကန်တွေကိုပြစ်မှတ်ထားတဲ့အမုန်းတရားနဲ့တိုက်ခိုက်မှုတွေအမေရိကန်ပြည်တော်စုတဝါတိုးမြလာတာပါနယူးယောက်မြို့မှာလည်း2021ခုနှစ်အတွင်းအာရှလွယ်ပေါ်တွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုအကြိမ်129ချိန်ဖြစ်ပွားခဲ့ပါတယ
် FIO American တန်ရဲ့ဇန်နဝါရီလ26ရက်နေ့ဗိုလ်ဓူးညရဲ့နောက်ဆုံးရစိတ်ဝင်စားစရာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးတမောင်တန်တို့ကပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးတော့စစ်ပွဲတွေရပ်ထားဖို့တရုတ်နိုင်ငံရဲ့တိုက်တွန်းချက်ကို KIU အလေးနဲ့စဉ်းစားနေလုပ်နေကြောင်းကိုပြောပြမှာပါပီကင်းမြို့တော်မှာကျင်းပမဲ့ဆောင်းရွာတီအိုလံပစ်ပွဲတော်မတန်မဆွမ်းအားကစားပွဲတော်နဲ့တရုတ်နှစ်သစ်ကူကာလာကြီးမှာမြန်မာနိုင်ငံနယ်စပ်ဒေသအပါအဝင်မြန်မာတနိုင်ငံလုံးစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံရဲ့တိုက်တွန်းချက်ကိုအလေးထားလှုပ်ဆောင်သွားမယ်လို့ KIU ကချင်လွတ်မြောက်ရေးအဖွဲ့ကဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒါဟာအပြည့်ရရေးအတွက်ကမ်းလှမ်းတာမဟုတ်ပဲစစ်ပွဲတွေကိုအတက်နိုင်ဆုံးရှောင်ရှားနိုင်ရေးအတွက်ရည်ရွယ်ထုတ်ပြန်တာဖြစ်ကြောင်း KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါပါခင်ဗျာ
လာမယ့်တရုတ်နှစ်သစ်ကူပွဲတော်ဟာဖေဖော်ဝါရီလတရက်နေ့မှာကြောက်အောင်ဖြစ်တယ်လို့24ကြိမ်မြောက်ဆောင်းရာသီအိုလံပစ်ပွဲတော်နဲ့73ကြိမ်မြောက်မတန်ဆွမ်းအားကစားပြိုင်ပွဲကိုလည်းတရုတ်နိုင်ငံပီကင်းမြို့မှာဖေဖော်ဝါရီလနဲ့မတ်လတွေအတွင်းကျင်းပသွားဖို့ရှိနေတာပါဒီလိုနှစ်တစ်ခုကာလနဲ့နိုင်ငံတကာအားကစားပွဲတော်ကာလတွေမှာနေဆက်ဒေသအပါအဝင်မြန်မာနိုင်ငံတဝမ်းမှာစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံက KIO ကချင်လွတ်လပ်ရေးအဖွဲ့ကိုတိုက်တွန်းခဲ့တယ်လို့ KIO ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ
်ဒီအမေရိကန်နိုင်ငံဖြစ်နေတဲ့ဒီဒီမှာဒီဆောင်းရည်ဒီအိုလံပစ်တွေပေါ့နော်အထူးသဖြင့်ကတော့ဒီလေအင်ကာမတန်ဆွမ်းတဲ့ဒီအားကစားသမားတွေရဲ့ပွဲတော်တွေဖြစ်တယ်နောက်ခုရှိတာကတော့သူတို့ရဲ့တိတိကိုကာလအချိန်နဲ့ဖြစ်ပါတယ်ဆိုတော့သူတို့တက်ကနေလေဒီနေဆက်ဒေတာမှာဒီတိုက်ပွဲမျိုးဖြစ်အောင်တော့ခင်းခင်းချင်းချင်းထားဖို့အဲကျွန်တော်ကိုတိုက်ပွဲနဲ့ပြောလာတာရှိတယ်ဒီပြီးမှဒီမြန်မာနိုင်ငံတစ်ခုလုံးမှာလည်းအဲတိုက်ပွဲကြီးမျိုးရှိတော့ပိုကောင်းတာပေါ့အဲအဲ့ဒါဒီလေကျွန်တော်ကိုပြောလာတာရှိပါတယ်အဲ့တော့ကျွန်တော်တို့လည်းဒီနေနေအဲဒီငွေချမ်းကိုတော့ကတော့အဲကောင်းတဲ့ဘောဖြစ်ပါလေဆိုမှကျွန်တော်တို့ထုတ်ပြန်ထားတဲ့အားနဲ့ဆက်နေတာဖြစ်ပါလေ
KIO ရဲ့ထုတ်ပြန်ချက်မှာတော့တရုတ်နိုင်ငံကဒီလိုတိုက်တွန်းတဲ့အတွက်ဒေတာရင်းတည်ငြိမ်ရေးအတွက်အလေးပေးစဉ်းစားရမယ့်အချက်ဖြစ်တယ်လို့ရှုမြင်ကြောင်းဖော်ပြထားတာပါ KIO ကဒီလိုအလေးပေးစဉ်းစားမဲ့အချက်ဟာယာယီအပြစ်ကရက်စဲထားဖို့ရည်ရွယ်သလားဆိုတာကိုတော့ဘူမူကြီးနော်ဘူးကအခုလိုတုံ့ပြန်ပါတယ
်ကျွန်တော် KIO အနေနဲ့အပြစ်ကရက်စဲရလို့ပို့ဒီကန္နာနာပြောတာသူပြန်ချင်ရင်တက်ထွက်တာတော့မဟုတ်ဘူးခင်ဗျာကာလတတ်မှတ်ပြီးမှဒီတဲ့ပွဲမဖြစ်အောင်တို့ဒီထုတ်ပြန်ထားတာချိန်ညာထားတာတော့မဟုတ်ပါဘူးအဲ့လိုဒီရတာလည်းမဟုတ်ပါဘူးအသက်နိုင်စင်းတော့တို့ရှောင်ကိုဖြစ်ပါလေဒီစစ်ပွဲကိုတော့ရှောင်ကိုတော့ဖြစ်ပါလေဟုတ်ကဲ့
KIO ရဲ့ဒီကနေ့ထုတ်ပြန်ချိန်ညာချက်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းຫນွေဦးတော်လန်ရေးအရှိန်မြင့်တက်လာနေတာတနှစ်နီးပါးရှိလာနေပြီဆိုတာနဲ့ပြည်ရင်းစစ်ရှေ့ကြလာပြီးဒီအကြက်အတဲတွေကိုမဖြေရှင်းနိုင်ရင်မြန်မာနိုင်ငံဟာအလုံးစုံပြတ်သုံးရေးကိုရောက်ရှိသွားနိုင်ကြောင်းလဲဖော်ပြထားပါတယ်။ KIO ရဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ KIO ဟာမြန်မာအစိုးရနဲ့နှစ်ဖက်အပြည့်အစုံချိုးဆိုနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းနေစေအဖွဲ့ဖြစ်ပါတယ်။2020ပြည်နှစ်ကိုဗစ်ရောဂါဖြစ်ပွားလာချိန်မှာတော့ဆွေးနွေးပွဲတွေရပ်ဆိုင်းနေခဲ့တာပါ။အဲဒီဆွေးနွေးနေတဲ့ကာလမှာကချင်ပြည်နယ်အတွင်းတိုက်ပွဲတွေရပ်ဆိုင်းခဲ့ပြီးမြဲ2020ခုနှစ်ဖေဖော်ဝါရီတရနေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့နောက်ပိုင်းမှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်ပြီးတော့ဖြစ်ပွားလာနေပါတယ်ခင်ဗျာ
တရုတ်နိုင်ငံကပြောလာတာကိုအလေးထားပြီး KIO အနေနဲ့အခုလိုစစ်ရထားဖို့ကြေညာချက်ထုတ်ပြန်ထားကြောင်းကိုချောချောသိမ်းပြောပြခဲ့တာပါအခုဆက်ပြီးချင်းပြည်နယ်ဘက်ကိုကြည့်အောင်ပါမတူပြီးမင်းတက်လန်စီးကြောင်းဒီဒေသခံတွေတင်းရှောင်ထွက်ပြေးနေရတဲ့အကြောင်းကိုပြောပြမှာပါချင်းပြည်နယ်မတူပီမြို့နယ်အတွင်းမှာဇန်နဝါရီ25ရက်နေ့မနေ့ညပိုင်းတုန်းကလက်နက်ကြီးပစ်ခတ်မှုတွေကြောင့်ဒေသခံ400ကျော်လောက်တောတောင်တဲထွက်ပြေးတင်းရှောင်နေကြပါတယ်။မတူပီမြို့ကနေပြန်ထွက်ခွာလာတဲ့စစ်ကောင်စီစစ်ကြောင်းဟာမှွင်တုံးကြီးရွာအုပ်စုမှာညတဆွဲအိတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမ်မာကပြောပြပေးမှာပါခင်ဗျာ။
မတူပီမြို့နယ်မတူပီမင်းတက်ကားလမ်းမနဲ့၃မိုင်လောက်ဝေးတဲ့မွင်တုံးကျေးရွာဟောင်းဘက်မင်းညာပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံ400ကျော်လောက်တောတောင်နေတဲ့ပြေးရှောင်နေရတယ်လို့စစ်ပေးဆောင်ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးတွေဟာကျေးရွာနေအိမ်အနီးအနားတွေမှာကြားရောက်ခဲ့တာမို့စိုးရိမ်ထိတ်လန့်ပြီးထွက်ပြေးတင်းရှောင်ခဲ့ရတာလို့ဒေသခံတို့ကပြောပါတယ်
။ကိုနိုင်ကျော်ညာပိုင်းမှာလက်နက်ကြီးနဲ့ထုတာသူတို့ကခုနှစ်ချက်ထုတာပေါ့နော်။ပတ်ဖို့ရအကုန်လုံးတကူဆိုကျွန်မတို့ယူအားအထင်များပြန်လာကြတာ။ညာအနတ်တောင်မှကျွန်မတို့ကြားရရအနတ်တောင်ရရပေါ့နော်။အဲ့လိုဆိုတော့ကျွန်မတို့တက်ကြီးတွေကိုအကုန်လုံးအားလုံးကတော့ထင်မှပြီးခွာနေကြတာပေါ့။တချို့ကတော့ကြောက်ဆောင်တွေမှာပဲကျွန်မတို့ကတော့ပုံနေကြတယ်အပြင်ပေါ့နော်။ခုဆိုဒုံးခါဒုံးကြိမ်ခါပေါ့နော်။ခုကြတော့အဲ့လိုဟောင်းနာပတ်ပတ်လည်မှာလည်းကုန်းနေချတော့အတက်အနေနဲ့ဆိုရင်းရတာပေါ့နော်။ညာဆိုတော့ကိုကျွန်မတို့ကြားမှနေကြတယ်။တကယ်လို့ဆိုတော့ကွန်ဒန့်ဖြစ်ပြီးတော့ဒီမှာလည်းတော့ထင်မှန်ရအချိန်မှရခုပြည်တည်ပြည်နေတယ
်စစ်ကောင်စီတပ်တွေဟာဒီရပိုင်းအတွင်းမတူပီမင်းတက်ကားလမ်းတစ်လျှောက်နေမြေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့လည်းသိရပါတယ်မတူပီမျိုးကနေပြန်လည်ထွက်ခွာလာတဲ့စစ်ကောင်စီရင်နှန်းတွေဟာမွင်တုံးကျေးရွာအုပ်စုမှာတနင်္ဂနွေနေ့ကလေးကနေဒီနေ့အထိတက်ဆွဲနေတာလို့ဒေသခံတွေကပြောပါတယ်တက်ဆွဲထားတဲ့အဲ့ဒီနေရာကနေလက်နက်ကြီးတွေနဲ့လှမ်းပစ်နေတာလို့မျက်မြင်ဒေသခံတွေကပြောပါတယ်ဒီနေ့အထိလဲကားလမ်းမကြီးတစ်ဖက်တစ်ချက်ကိုလမ်းကြောင်းရှင်ပစ်ခတ်တာတွေရှိတယ်လို့မျက်မြင်ဒေသခံတို့ကပြောပါတယ်
။ညဆိုတော့တော်ဆိုးသွားပါတော့ညတော့ပူဆိုးပါတော့အခုကျတော့တော်လမ်းကြောင်းရှင်တဲ့သဘောနဲ့တို့ကို office ကို shift ကိုတို့သွားမယ်လမ်းကြောင်းထက်ပြောအပ်တာ။ကားလမ်းအပေါ်အောက်ထဲ exit ကိုကျော်ချင်းပြီးတော့ပစ်နေတာ။ office ကိုပစ်လာတော့လို့အခုကျနေရတဲ့ limit ကပေါ့နော်။ဒီ office ကိုပစ်လာလေဆိုတော့ကတော့ညပဲတော်ဆိုးသွားတာ။ကျွန်တော်တို့ကစစ်သေးဆောင်တဲ့လူတွေရှိဖို့တို့ဥတီတော့ပစ်တဲ့သဘောဖြစ်နေတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ကောင်းရင်ပေါ်တွေမှာလည်းလည်းနေကြည့်လို့ဟောတော့နေရဆိုတော့ကျွန်တော်တို့ကိုချိန်ပြီးတော့ပစ်တယ်လို့ပဲကျွန်တော်တို့ဖန်ယူလို့ဟုတ်တယ်။အချိန်ကြီးကအခုရက်ပိုင်းမှာတော့ပူပူရှိုးလာတဲ့အခြေအနေတွေ
။မတူပီမင်းလဲကားလမ်းမကြီးဘက်မှာစည်ရေးလှုပ်ရှားမှုတွေကြောင့်ဒေသခံတွေဟာပတ်ဝန်းကျင်ကျေးရွာတွေနဲ့တောတောင်ယာယီစစ်ဆောင်စခန်းမှာခိုးလုံနေကြရတာပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မင်းတပ်မတူပီဖလန်ထန်တလန်ကံပတ်လန်စရဲမြို့နယ်တွေမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတောင်းနဲ့ချီတဲ့ဒေသခံတွေလည်းစစ်ပြေးရှောင်ကြရလို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပါတယ်။မတူပီမြို့နယ်ရေစွာမြို့ဇိုးတုံးနယ်ဘက်မှာတော့ရဲစခန်းကိုဝင်ရောက်ပစ်ခတ်ပြီးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်။တောင်းနဲ့ချီတဲ့ဒေသခံတွေလည်းစစ်ပြေးရှောင်ကြရလို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရပါတယ်။ မတူပီမျိုးနဲ့ရေစွာမျိုးစိုးသုံးနယ်ဘက်မှာတော့ရဲစခန်းကိုဝင်ရောက်ပစ်ခတ်ပြီးတိုက်ပွဲဖြစ်တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းမတူပီမင်းတပ်ကားလမ်းမပိုင်းကစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင်
။ချင်းပြည်နယ်မတူပီမင်းတပ်လမ်းစစ်စင်ရေးကြောင့်ဒေသခံတွေထွက်ပြေးဒုက္ခရောက်နေတဲ့အကြောင်းအလိမ်မှာပြောပြခဲ့တာပါ။ချင်းပြည်နယ်ဖလန်းမှာပဲCDM ဆီယမ9ခုဖန်ခဲ့တဲ့အကြောင်းကိုဆက်ပြောပြပေးပါမယ်။ချင်းပြည်နယ်ဖလန်းမြို့မှာအာဏာရှင်ဖိဆန်ရေးလှုပ်ရှားမှု CDM မှာပါဝင်နေတဲ့ဝန်ထမ်း9ဦးကိုစစ်ကောင်စီကနေမနေ့ညပိုင်းကဖမ်းဆီးသွားပါတယ်။စစ်ကောင်စီတပ်တွေနဲ့စီးတင်မာနေတဲ့ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ကနေပြည်ညာရေးဝန်ထမ်းတွေစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဖိအားပေးလာတဲ့ပုံမှာတုံ့ပြန်လာတယ်လို့ဒေသခံတွေကယူဆနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့တရင်ကိုကိုအောင်မြတ်သူကပြောပြပေးပါအောင်ခင်ဗျာ
စစ်တကအာဏာသိမ်းပြီးတဲ့နောက်ချင်းပြည်နယ်ဖလန်းပါဝင်မြို့တွေမှာပညာရေးနဲ့ကျန်းမာရေးဝန်ထမ်းတော်တော်များကအာဏာရှင်ဖိဆန်ရေးမပူပေါင်းဆောင်ရွက်ရေးစီဒီအမ်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်ဆန္ဒပြမှုတွေနေနေခံရပြီးတဲ့နောက်စီအေယာကုကံလှုပ်ရှားမှုတွေရှိလာပေမဲ့လည်းတချို့ကစီဒီအမ်လှုပ်ရှားမှုတွေကိုဆက်လုပ်နေကြဆဲဖြစ်ပါတယ်မင်းကတော့ဖလန်းမျိုးနဲ့အတွင်းကစီတီအန်လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်း9ဦးကိုစစ်ကောင်စီဘက်ကဖမ်းဆီးခဲ့ကြအောင်ဒေသခံတကူကအခုလိုပြောပါတယ
်။ဗတိရကနေ့နေ့နောက်ကလေးရကဖမ်းဖမ်းနေတယ်လို့ဆိုကြတယ်။ခုနေရလို့တော့ခံမနာပါလို့စင်ရဲဝန်ထမ်း၄ယောက်စံကတော့ဒီစစ်မှန်ကြီးက၄ယောက်၊စေမြောင်းက၄ယောက်၊စစ်တွေးရက်၄ယောက်အခုအကုန်လုံးကမြေတမီတွေရှိတယ်ခုနေရစလုံးက။ရဲတခါမှတော့
မနေ့ကအဖမ်းဆီးခံရတာ၈ဦးရှိပြီးတော့အဲ့ဒီတဲက CDM မလုပ်တဲ့ကြောင်းဆောင်မကြီးတူကိုတော့ပြန်လွှတ်ပေးခဲ့တယ်လို့မြို့ကန်တူကပြောပါတယ်။အခုလို့ CDM လှုပ်ရှားမှုမှာပါဝင်ကြတဲ့ဝန်ထမ်းတွေကိုဖမ်းဆီးရလို့ရဲ့ပေါ်ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ပြန်ကြားရေးတာဝန်ခံကအခုလို့ပြောပါတယ်
ဖန်စီကအညာကြီးရဲ့အမှားကြီးရဲ့ဒီကတော့နည်းနည်းလုံမှန်ကန်နေတဲ့လူတွေကိုလက်ချင်းထောက်တဲ့ပုံစံမျိုးနဲ့လက်ဖမ်းနေတဲ့ပုံစံမျိုးဖြစ်တယ်။ဒါကတော့သူ့ရဲ့ညှို့မှမှုပဲလား။ဘာဖြစ်လို့လဲဆိုတော့သူ့ရဲ့ရဲများရဲတိုင်းမှုကိုစစ်ကောင်စီရဲများရဲတိုင်းမှုလိုအပ်တဲ့အတွက်တောင်းလို့တဲ့အချိန်မှာသူတို့ကဖလန်းမျိုးပေါ်ကချင်းထောက်တာဖြစ်တယ်
။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့တုန်းကချင်းမျိုးသားအဖွဲ့ချုပ် CNO CNDF ဘက်ကနေဖလန်းမျိုးရှိပညာရေးဝန်ထမ်းတွေအနေနဲ့အာဏာရှင်အောက်မှာတာဝန်ထမ်းဆောင်နေတာကိုချက်ချင်းရက်ဆိုင်ပြီးတော့လူလူနဲ့ပူးပေါင်းမှုတိုက်တွန်းခဲ့ပါတယ်။တကယ်လို့ဆက်လက်တစ္ဆာခံနေမယ်ဆိုရင်လိုအပ်သလိုပြင်းထန်စွာအရေးယူသွားမယ်လို့လည်းသတိပေးထားပါတယ်။အခုလိုထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီဘက်ကထုတ်ပြန်တဲ့သဘောနဲ့ CDM မွန်နဲ့တွေကိုဖမ်းဆီးတာဖြစ်ပြီးတော့အခြေအနေတင်းမာလာမယ်လို့လည်းဒေသခံတွေကယူဆကြပါတယ်
။တကယ်လို့ဆိုသူတို့ဖမ်းတာတွေကယူယူ CDM လို့ပြီးမှသူတို့ဖမ်းခံရတာဆိုတော့သူတို့တံပြန်ဖမ်းတယ်လို့ပဲကျွန်တော်တို့ကရှင်းတယ်။ဒါကြောင့်လည်းမျိုးဒီစီဒီအမ်ဝန်ထမ်းတွေကိုဆက်ဖမ်းနေမယ်ဆိုတော့ဒီတအားကိမှဖို့ပဲရှိတော့တယ်ဟုတ
်ဖလန်းမျိုးနယ်အတွင်းမှာစစ်ကောင်စီတပ်နဲ့ချင်းမျိုးသားကာကွယ်ရေး CNDF တပ်ဖွဲ့တွေကြားစီတင်မနေစေပဲလို့ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်မနေ့ကတော့ဖြစ်တယ်7နှစ်7နှစ်ကြာလောက်ဖြစ်နေပြောတယ်7နှစ်ခွင်း7နှစ်တော့ကြာနေပြစ်တဲ့နေရာအဲ့ဒီဘားလုံးနဲ့ဇောင်းလိုက်ကြာလောက်မှာမနေ့ကတော့တပ်ဖွဲ့ငါးလောက်တော့ကြာနေပြောတယ်စစ်ကောင်စီကသူကထိုးစစ်ဆင်နေကြတာပဲဗျ။ပြန်လှည့်ပတ်ပြီးတော့သူတို့တနည်းအားဖြင့်တနည်းအားထိုးစစ်ဆင်နေကြတာဟုတ်ကဲ့
။ဖလန်းမျိုးနဲ့ဘားလုံးနဲ့ဇောင်းလိုက်တက်ပွဲမှာစစ်ကောင်စီတပ်ကတိုက်ခိုက်မှုတွေရှိနေတယ်လို့ချင်းကဝေအဖွဲ့ဘက်ကပြောပေမဲ့တိကျအတိမပြုနိုင်သေးပါဘူး။ဖလန်းမျိုးနဲ့တွင်ကတိုက်ပွဲအခြေအနေတွေနဲ့ CDM ဝန်ထမ်းတွေကိုဖမ်းဆီးတဲ့အကြောင်းတွေကိုသိရှိဖို့အတွက်စစ်ကောင်စီပြောခွင့်ရကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မြို့နယ်တော်တော်များများမှာစစ်ကြေဆန္ဒပြခဲ့ကြရမှာတော့စစ်တပ်ကနေအချက်ပတ်နေနေမှုတွေဖြစ်ပွားခဲ့ပြီးလက်နက်ကင်တော်လန်လာကြတာဖြစ်ပါတယ်။ဒါအပြင်အာဏာရှင်ဖိဆန်ရေးလှုပ်ရှားမှု CDM မှာပါဝင်နေကြတဲ့ဝန်ထမ်းအများပြားဟာလည်းအိန္ဒိယနယ်စပ်နဲ့တခြားဘေးလွတ်ရာတွေမှာထွက်ပြေးတင်းချောင်းနေကြပါတယ်ခင်ဗျာ
။ချင်းပြည်နယ်ဖလန်းမြို့မှာ CDM ဆီယမ်မာတွေကိုဖမ်းဆီးခဲ့စီးရီးဒုက္ခတွေကြုံရတဲ့အကြောင်းကိုအောင်မြတ်သူပြောပြခဲ့တာပါ။အခုတော့ဘင်္ဂလားဒေ့ရှ်နယ်စပ်ကရင်ဂျာဒုက္ခသည်စခန်းတွေမှာပညာရေးအခက်အခဲကြုံရတဲ့အကြောင်းဆက်ပြောပြပါမယ်။မြန်မာနိုင်ငံကရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့ရင်ဂျာဒုက္ခသည်တွေရှိရာဘင်္ဂလားဒေ့ရှ်ကစခန်းတွေမှာကိုရူကိုဒအကြောင်းတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပိတ်ပင်နေတာမို့ရင်ဂျာကလေးတွေရဲ့ပညာရေးအခက်အခဲကြုံရပါတယ်။ဒီအကြောင်းမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ထိုင်းမြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေအများဆုံးခိုလုံနေကြတဲ့ ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ကကုတုပလောက်ဒုက္ခသည်စခန်းတွေကကုထုကိုထစာတင်ကြောင်းတွေပိတ်ပစ်ဖို့စခန်းတာဝန်ရှိသူတွေကဇန်နဝါရီလဇန်ပိုင်းမှာညွှန်ကြားချက်ထုတ်ခဲ့ပါတယ်ပုဂ္ဂလိကတင်ကြားရေးစင်တာတွေအကုန်ပိတ်သိမ်းမှုနေအိမ်တွေမှာကိုထုကိုထတင်ကြားနေတာတွေကိုရပ်တန့်ပစ်ဖို့နဲ့တခြားမဖြစ်မနေလိုက်နာရမယ့်စီကံချက်တွေပါဝင်တဲ့16ချက်ပါကြီးညာချက်ကိုစခန်းတာဝန်ရှိသူတွေကထုတ်ပြန်ခဲ့ပါတယ်ဒုက္ခသည်စခန်းထဲမှာလူမှုအဖွဲ့တွေကဖွင့်ထားတဲ့ကိုထုကိုထကျောင်းတွေကိုပိတ်ပင်မှုဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ဒီဇင်ဘာလတွေကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာဒီညွှန်ကြားချက်တွေထွက်လာတာပါစခန်းတွေမငြိမ်သက်မှုတွေနဲ့ဆန္ဒပြမှုတွေဖြစ်လာတဲ့နောက်မှာဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဲ့ဒီကျောင်းတွေရဲ့တင်ကြားမှုပုံစံကိုစိုးရိမ်လာတယ်လို့ဒေတာတွင်သတင်းတွေမှာရေးပါတယ်ဒါပေမဲ့လည်းဒါဟာအဖြေမဟုတ်ဘူးလို့လူခွေအဖွဲ့တွေကဝေဖန်ပါတယ်နေရရင်းကိုပြန်မှုကလည်းမရေရာကပေးကြောင့်ကန့်သတ်မှုတွေကြီးနေတဲ့အခြေအနေမျိုးမှာဒီအမိန့်ကြောင့်ကလေးငယ်တွေရဲ့ပညာဆက်လက်သင်ကြားရေးကအခက်အခဲကြုံနေကြရတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကပြောပါတယ
်။ကျွန်တော်တို့စက္ကန့်မှာဘောဗျာကုသပါလုံးစက္ကန့်မှာကျွန်တော်တို့ Camp 1မှာတောင်စားပေါင်းဟွာလဲရကျော်လို့ရှိတဲ့အဆောင်တကူကိုသူရစူရာကဖြတ်လိုက်တာအကမ္မကျွန်တော်တို့အမသာမစိတ်မကောင်းဖြစ်နေပါတယ်။အမင်းတော်ပြီးနောက်ပိုင်းမှာသူတို့တော်ဝန်ကံဘောဗျာမာဇင်မြတ်ကိုသူတို့ကောင်းဆောင်မြတ်ကိုခေါ်ပြီးတော့ဆေးဝါးခေါ်ပြီးတော့သူတို့ကကျွန်တော်ကဆူရာနဲ့ဥပဒိနဲ့မယူဘူးဆိုပြီးတော့သူတို့ဟိုပြခိုင်းတယ်နော်တန်တော်ရလလောတရားနီမှာတကာတဲ့ခဲမှာရှိရအောင်သူတို့ဆန်တော်ဆာဆန်တမ်းပြင်းနေကြတာဆောင်ရခလုံးသူတို့ပြချလိုက်တယ်ကလေးရပညာရရှိဖို့တော့ကျွန်တော်တို့ထဲနိုင်ကြလို့ချူသားသွားမှာပါကျွန်တော်တို့အဓိကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုချင်တာကျွန်တော်တို့ဒီမှာရှိတဲ့ကလေးရပညာတင်ကြပြနေကြတဲ့ပညာတင်လို့မရတဲ့ကလေးရအမေဆုံးပညာတင်ရအောင်ကျွန်တော်တို့ကိုလော်ဖီဘွားတော့ကျွန်တော်တို့ကအမေအနေနဲ့နေစဉ်ကျွန်တော်တို့တောင်းဆိုချင်ပါတယ
်ဒီလိုရိုဟင်ဂျာဒုက္ခသည်စခန်းတွေကလူလူအခြေပြုကိုထုကိုထအကြောင်းတွေကိုအခုလိုဖျက်ခိုင်းတဲ့အပေါ်မှာတော့နားမလည်နိုင်အောင်ဖြစ်ရတယ်လို့ဒုက္ခသည်တွေကိုပညာပေးအစီအစဉ်တွေမှာစေတနာဝန်ထမ်းအဖြစ်ကူညီပေးနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကလည်းပြောပါတယ်ရိုဟင်ဂျာကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်ဟာမျှော်လင့်ချက်မဲ့ပြီးတော့အနာဂတ်ပျောက်နေတဲ့အနေအထားဖြစ်လာနေတယ်လို့သူဆိုရင်ချက်ကိုပြောပြပါတယ်
ဒီမှာကိုစဉ်းစားနေမယ်ဆိုလို့ရှိရင်ဘာမှလက်မမြင်ခဲမမြင်အဲ့လိုပဲနေတယ်ဒီမှာအမှန်တကယ်ပြောမယ်ဆိုလို့ရှိရင်ကျွန်တော်ဘဝရဲ့ဒီမှာမျော်လင့်ချက်ဆိုတာဘာမှမရှိတော့ဝဲလို့ပဲဖွင့်နေနေတယ်ဆိုတော့မမဘက်ကလည်းသူတို့တကယ်တမ်းကျတော့သူတို့မခေါ်ဘူးလေမခေါ်ဘူးဆိုတော့ဒီဘက်မှာလည်းစီးပွားရလောက်ခံအခွင့်အလဲမရှိဘူးပြီးတော့ပညာသင်ခွင့်ပေါ့နော်ဒါလည်းမရှိဘူးစသဖြင့်ပေါ့နော်ဒီအတိုင်းရှိနေမယ်ဆိုလို့ဆိုရင်စူးစူးကပူပြီးတော့မြန်းနိုင်တယ်ဒီဘက်မှာ
အရင်တော့ကပညာရေးဝင်တဲ့ကျောင်းဆရာအဖြစ်လောက်ကင်ခဲ့ဘူးသူကိုအောင်မြင်ကတော့လက်တလုံးမှာရူဟင်ညာကလေးငယ်တွေကိုနေအိမ်တွေမှာစာသင်ကြားပေးနေတဲ့အကြောင်းပြောပြပါတယ
်ကိုတိုကိုတော့ပေါ့နော်စာသင်ပေးတာရှိတယ်အဲ့ဒါလည်းကိုကလေးတွေကိုကိုပဲစာသင်ပေးနေတယ်အဲ့လိုပုံစံပါပဲလေဒီမှာဒုက္ခသည်တွေကဒီမှာရှောင်းဆရာတွေကသူတို့ရဲ့အနိတဝိုက်ပေါ့နော်အဲ့လိုပဲစာသင်ပေးနေတာရှိတယ်လောလောဆယ်ဒါလည်းဘာမှမက်တဲ့မဲရနဲ့အဲ့လိုတော့မဟုတ်ဘူးလေဒီမှာလူကြီးဆိုရင်လည်းအလောကံရခွင့်လည်းမရှိဘူးဒီမှာကလေးတွေဆိုရင်လည်းပညာသင်ခွင့်ကခွင့်လည်းမရှိဘူးပြီးတော့တခြားစာဝေးနေရပိုင်းလဲသူများကိုအားကိုးပြီးတော့စားသုံးနေရတယ်ဆိုတော့ဒါလည်းတက်ပြီးတော့နောက်ဆိုရင်ဒီလူတွေရဲ့ခေါင်းကျူထမနစူးကျူပက်ကိုပူပြီးတော့ဥတည်သွားနိုင်တယ်လို့ကျွန်တော်ကအဲ့လိုပဲယူဆပါတယ်ဆိုတော့ဒီမှာရှားမချေအခြေပြုအချင်းပင်းမှုတို့ပူပြီးတော့များလာတယ်အဲ့လိုပဲကျွန်တော်တင်ပြတာပါ
အခုလိုစိုးရိမ်စရာမှာရှိနေတဲ့ရိုဟင်ဂျာကလေးတွေရဲ့ပညာရေးအလေးထားကူညီပေးဖို့မလေးရှားအစိုးရပါဝင်အစိုးရတွေနဲ့အဖွဲ့အစည်းတွေကိုရိုဟင်ဂျာဒုက္ခသည်အရေးဆောင်ရွက်ပေးနေတဲ့အဖွဲ့26ဖွဲ့ကလည်းတောင်းဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာစစ်တပ်ကတော့ဘင်္ဂလားဒေ့ရှ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်ခေါ်ယူဖို့အစီအစဉ်တွေဆက်လုပ်သွားမယ်လို့ဆိုနေပေမဲ့ဒီကနေ့အထိတော့ထူးခြားတိုးတက်လာမှုကမရှိသေးပါဘူးရှင်
ရိုဟင်ဂျာဒုက္ခသည်တွေရဲ့ပညာရေးကကြမ္မာအကြောင်းမဆုံမလုံးပြောပြခဲ့တာပါ။ဗိုလ်ရင်းကြီးရဲ့သတင်းပေးဖို့ချက်တွေကတော့ဒီလောက်ပါပဲ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်ဝှမ်းကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမြန်မာနိုင်ငံတို့က ကြည့်ရှုကြရပါပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖန်ယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ Juru ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာမကြာခင်ထုတ်လွှင့်ပေးမယ့်ပတ်စဉ်ကဏ္ဍတွေမှာတော့ဗိုလ်ဒုညတိုင်းပြောပြနေကြဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးဦးကျော်စံတာရဲ့မြမရေးသုံးသက်ချက်နဲ့ကိုရနေရဲ့အာကစားကဏ္ဍစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးကဏ္ဍစပြောပြမှာပါအသေးအောင်ဘီဘိုးစီဘိုးကာကွယ်ရေးအကြောင်းပြောပြထားပါတယ်။အရက်တော့သူတွေအနေနဲ့အသေးအောင်တဝါယောဂဘီဘိုးစီဘိုးရှိမရှိစစ်ဆေးဆန့်သက်ပြီးချိုးတင်ကာကွယ်သင့်ပါတယ်။ဒီလိုစစ်ဆေးသိရှိကုသမှုခံယူမယ်ဆိုရင်အသေးကင်စာယောဂဖြစ်နိုင်ခြင်းရှော့ချနိုင်တယ်လို့ကျန်းမာရေးကြံ့ကျင်သူတွေကပြောကြပါတယ်။ဒီအကြောင်းလူထုနဲ့ကျန်းမာရေးစီစဉ်မှာဒေါက်တာသန့်စော်ကပြောပြထားပါတယ်ခင်ဗျာ
။ကောင်းကင်ကြီးကဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ
အသက်ကင်ဆာယောဂဟာအဖြစ်အများဆုံးကင်ဆာယောဂ၅မျိုးထဲမှာပါဝင်တဲ့ယောဂတစ်ခုဖြစ်ပေမဲ့အသက်ကင်ဆာယောဂဖြစ်စေတဲ့အကြောင်းရင်းတော်တော်များများဟာကြိုတင်ကာကွယ်လို့ရတဲ့အကြောင်းအရာတွေဖြစ်တယ်လို့သိရပါတယ်။အသက်ကင်ဆာယောဂနဲ့ပတ်သက်တဲ့ဗဟုသုတတွေကိုသိရှိအောင်လေ့လာပြီးလက်တွေ့လိုက်နာကျင့်သုံးမယ်ဆိုရင်အသက်ကင်ဆာယောဂဖြစ်ဖို့ရာခိုင်နှုန်းတွေရောကျသွားမှာဖြစ်တယ်လို့အထွေထွေယောဂအထုကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။အသက်ကင်ဆာယောဂဆိုရင်ဒီကမ္ဘာလုံးမှာမျိုးသမီးရောမျိုးသားများမှာပါဖြစ်များဆုံးကင်ဆာ၅မျိုးထဲမှာပါဝင်နေပါတယ်။နောက်တစ်ခါဒီတဲကင်ဆာနဲ့ပတ်သက်ပြီးတော့ဒီဖြစ်နိုင်ခြေရှိတဲ့အချက်တွေအားဆိုလို့ရှိရင်ဆရာတို့ကာကွယ်လို့ရနိုင်တဲ့အချက်တွေအများကြီးပဲပါနေတဲ့အတွက်ကြောင့်မလို့เนาะတဲကင်ဆာဟာဒီဖြစ်ပွားမှုမရှိအောင်ကာကွယ်လို့ရနိုင်တဲ့မျိုးစားထဲမှာပါနေတယ်။နောက်တစ်ချက်ကတော့ဒီတဲကင်ဆာဖြစ်ပွားပြီဆိုရင်စောစောစီစီတိမယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ကင်ဆာမျိုးစားထဲမှာလည်းပါဝင်နေတဲ့အတွက်ကြောင့်ဒီပြည်သူလူထုအနေနဲ့ဒီတဲကင်ဆာနဲ့ပတ်သက်တဲ့ဖြစ်နိုင်တဲ့အခြေအနေတွေနောက်တစ်ခါစောစီစွာတွေးရှိအောင်ဆောင်ရွက်ရမယ့်အချက်တွေကိုသိရှိပြီးတော့နိုင်တာနိုင်တယ်ဆိုရင်အသေးကင်ဆာဖြစ်ပွားမှုနှုန်းရောအသေးကင်ဆာကြောင့်အသေးပြောက်နှုန်းမှာကျော်ကျသွားမှာဖြစ်ပါတယ်ဒါကြောင့်မလို့ဒီတဲကင်ဆာနဲ့ပတ်သက်တဲ့ဘုသုတတွေကိုသိရှိအောင်เนาะလေ့လာပြီးတဲ့အခါမှာလိုက်နာဖို့ဟာအရေးကြီးတယ်လို့ဆရာနေပြပါဆုံးပြောချင်ပါတယ်ပေါ့နော
်အသေးကင်ဆာယောဂဖြစ်စေတဲ့အကြောင်းအရာတွေတော်တော်များများရှိပေမဲ့အများဆုံးဖြစ်စေတဲ့အဓိကအကြောင်းအရာအနေနဲ့ကတော့၄မျိုးရှိတယ်လို့သိရပါတယ်အသေးအောင်တဝါဘီပိုးစီပိုးနဲ့အရက်တောက်ချင်းအသေးစီဖုံးချင်းတွေဟာအသေးကင်ဆာယောဂဖြစ်စေတဲ့အဓိကအကြောင်းရင်းတွေဖြစ်ပါတယ်ဘီပိုးစီပိုးတွေကိုစစ်ဆေးကာကွယ်ကုသမှုတွေပြုလုပ်ဖို့လိုအပ်တယ်လို့အရက်တောက်ချင်းကိုရှော့ချပြီးအသေးစီဖုံးစီတဲ့အကြောင်းအရာတွေကိုရှောင်ကျဉ်ကြရမှာပါဘီပိုးစီပိုးနဲ့အရက်တောက်ချင်းအသေးစီဖုံးချင်းတွေပြင်အင်ဖလာတောက်ဆင်ပါတဲ့မှုတက်နေတဲ့အစားတောက်တွေကိုရှောင်ကျဉ်ပြီးအဝမလုံအောင်ကိုလေးချင်းရှော့ချတာမျိုးကိုပြုလုပ်ပေးနိုင်မယ်ဆိုရင်အသေးကင်ဆာယောဂဖြစ်စေနိုင်တဲ့ရာဂိုင်းနှုန်းတော်တော်များများလျော့ကျသွားမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါရစေ။အဲ့
တော့အသေးကင်ဆာနဲ့ပတ်သက်လို့ရှိရင်သူ့ကိုဖြစ်စေတဲ့အဓိကအကြောင်းတရားတွေကတော့အသေးအောင်တော့ဘီပိုးနဲ့စီပိုးဖြစ်ပါတယ်။ဒါကူးဆက်တက်တဲ့ယောဂမျိုးစားထဲမှာပါတယ်အသေးအောင်ဘီနဲ့စီအားဆိုလို့ရှိရင်ဒီအသေးကင်ဆာယောဂကိုအဓိကဖြစ်စေတဲ့အကြောင်းပြဖြစ်ပါတယ်ပေါ့နော်အဲ့တော့အသေးအောင်တော့ဘီပိုးစီပိုးပြင်နောက်ထပ်အသေးကင်ဆာဖြစ်နေနိုင်တာရှိပါတယ်အဲ့ဒါကတော့ဒီအသေးစီပုံယောဂနောက်အရက်တောက်တာညားတာပေါ့နော်ရိုးရိုးအရက်တောက်တာမဟုတ်ပဲねဆိုတော့ heavy twin ကလို့ခေါ်တယ်အရက်ကိုအလွန်ကြောတောက်သုံးတဲ့သူတွေရဲ့နောက်တစ်ခါအဝလွန်တဲ့လူနဲ့စီးချိုဝေဒနာတွေမှာအသေးကင်ဆာဖြစ်တာပုံတွေ့ရတယ်ပေါ့နော်ဆိုတော့ဒီချက်တွေရာဆိုလို့ရှိရင်တဲကင်ဆာဖြစ်စေနိုင်တဲ့အဓိကချက်တွေပေါ့တခြားချက်လေးတွေကတော့နည်းနည်းပါးပါးရှိပါတယ်ဆေးလေးတောက်တဲ့အချက်လေးတွေပါတယ်နောက်တစ်ခါဒီအသေးမှဖြစ်တတ်တဲ့တချို့ယောဂါတွေကလည်းကြာလာလို့ရှိရင်တဲကင်ဆာဖြစ်သွားနိုင်တယ်ဒါပေမဲ့ရာဂိုင်းနှုန်းအနေနဲ့ကြည့်မယ်ဆိုတော့တရားနေပါတယ်အဲ့တော့ပြန်ပြီးပြောမယ်ဆိုတဲကင်ဆာကြောင့်ဟိုဖြစ်စေတဲ့အဓိကအချက်တွေကိုပြောပါဆိုရင်တဲရောက်တော့ဟာဘီပိုးရဲ့တဲရောက်တော့ဟာစီပိုးရဲ့အသေးစီပိုးရဲ့ရက်တောက်ခြင်းဒီလေးခုကိုတွားတွေ့ပါအဲ့တော့ဒီလေးခုလုံးဝလည်းပဲကျွန်တော်ဟာကာကွယ်နိုင်တဲ့အထဲမှာပါတယ်စောစီအောင်ခွေရှိတိုင်အောင်လုပ်နိုင်တဲ့အထဲမှာလည်းပါတယ်ကုသလို့လည်းရတဲ့အတွက်ကြောင့်မလို့ဒီအချက်၄ချက်ကိုသာဆရာတို့ကပြပြစီစီကင်တွယ်နိုင်မယ်ဆိုလို့ရှိရင်အသေးကစားဖြစ်ပွားမှုနှုန်းကိုအများကြီးကြောကြသွားမှာပဲဖြစ်ပါတယ
်ဘီဘိုးစီဘိုးနဲ့အရက်တောက်တာတွေဟာအသေးကစားယောဂဖြစ်စေတဲ့အဓိကအချက်၄ချက်ထဲမှာပါဝင်တာကြောင့်ဘီဘိုးဒါမှမဟုတ်စီဘိုးကုဆက်ခံနေရပြီးအရက်ကိုလည်းအလွန်ကျွံတောက်သုံးနေမယ်ဆိုရင်အသေးကစားယောဂဖြစ်ဖို့အခွင့်အရေးများသွားနိုင်တယ်လို့သိရပါတယ်အရက်တောက်တဲ့သူတွေအနေနဲ့ Bibo Sibu Kusa Kanaya Jen Shimshi Suse Demi, Shigame Soyele, Lueda Kudamurigo, Pilo Tabu Lurelu, Tadamo Janaga Piaware.
ပြောစီဖို့ရှိတဲ့သူရဲ့လိုချောက်တဲ့ဆိုလို့ရှိရင်ဇာရွာဒီငါးနေ့နဲ့ဆယ်နှစ်လောက်တွင်မှာရင်အဲ့တော့တဲကင်စာဖြစ်တာတွေတွေ့နေရပါတယ်။ဒါကြောင့်မလို့ကိုကဒီရဲ့တောက်တတ်တဲ့လူဖြစ်တဲ့ကရက်ကိုလည်းဇာရွာစနစ်တကျတောက်သုံးမယ်။တတ်မှတ်တဲ့အန္တရာယ်ရှိတဲ့ပေါင်တွင်မှာလည်းတောက်သုံးမယ်။အသေးအောင်တော့ကဘီဘိုးစီဖို့စစ်ဆေးထားပြီးတော့ဒီပိုးတွေလည်းမရှိဘူးဆိုလို့ရှိရင
အသေးအောင်တော့ဘီပိုးနဲ့စီပိုးကာကွယ်ဆေးထိုးရရင်အသေးကင်စာဖြစ်ဖို့နေတာကိုဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာပြောပြခဲ့တာပါ။အခုဆက်ပြီးတော့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်မှာအာနာသိန်းတစ်နှစ်တာပြည်မမအကြောင်းကိုပြောပြထားပါတယ်။အာနာသိန်းတက်လာတဲ့စစ်ကောင်စီကတစ်နှစ်အကြာမှာအခုတော့2023ရှင်းနှစ်ဩဂတ်လရွေးကောက်ပွဲတွေကျင်းပပြီးရလဲတိုင်အာနာလွှဲပေးမယ်လို့ဆိုထားပါတယ်။အဲ့ဒါလို့လှုပ်ဆောင်နိုင်တဲ့အချင်းတွေခင်းချင်းတွေကိုပြီးခဲ့တဲ့တစ်နှစ်တာအတွင်းဘလောက်ထိလှုပ်ဆောင်ပေးခဲ့လှုပ်ဆောင်နိုင်ခဲ့ကြပါလဲ။မြမရေးအရေးပါတဲ့သုံးသက်သူတွေနဲ့ဥကျော်စံသားကဆွေးနွေးသုံးသက်ထားပါတယ်ခင်ဗျာ။
ကောင်းကင်ကြီးကဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာဟာတနှစ်ပြည့်တော့မှာဖြစ်ပါတယ်။ဒီတနှစ်ကာလအတွင်းစစ်ကောင်စီရဲ့လှုပ်ဆောင်ချက်တွေဟာတိုင်းပြည်ပြန်ကောင်းလာဖို့အတွက်ဘလောက်များထိရောက်ခဲ့သလဲ။ဘာတွေများလှုပ်ဆောင်ခဲ့သလဲဆိုတာကိုဖော်ဆုံးစပြီးတော့သုံးသပ်ကြည့်ကြပါတယ်။အာဏာသိမ်းတဲ့ကိစ္စမှန်မှန်ဘာဖြစ်ညာဖြစ်ဆိုတော့ပြောစရာမလိုတော့တဲ့ကိစ္စဖြစ်ပါတယ်။တိုင်းပြည်ပြန်ကောင်းလာဖို့အတွက်အခြေခံတည်ငြိမ်မှုတို့လူမှုရေးစီးပွားရေးပုံမှန်လက်ပတ်ဖို့အတွက်သူတို့ရဲ့လူဆောင်ချက်တွေထိရောက်မှုတွေဘယ်လောက်ရှိခဲ့တယ်လို့သုံးသပ်လိုပါလဲခင်ဗျာ
။ဟိုအထူးသဖြင့်တော့ဒီနိုင်ငံတကာအဖွဲ့အစည်းတွေပေါ့ကမ္ဘာ့ဘဏ်တို့ IMF တို့ကသုံးသပ်တာရှိပါတယ်။ဆိုတော့ကျွန်တော်တို့တိုင်းပြည်ကစီးပွားရေးအရာကငွေရောကဒီ COVID-19 ကြောင့်ဟိုကျနေတဲ့အနေအထားမှာအာဏာသိမ်းတဲ့အခါကျတော့ဟိုထူးထူးခြားခြားကျသွားတဲ့အနေအထားရှိပါတယ်။အဲ့တော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကဟို -18 ပေါ့နော်အနှုတ် 18 ဟိုရာဂိုင်းနှုန်းလောက်ထိကျသွားတယ်ဆိုတော့သုံးသပ်ချက်ရှိပါတယ်ဆိုတော့အဲ့ရနေပြီးတော့အခုအာနာသိမ့်ပြီးတဲ့တစ်နှစ်ကာလမှာပြန်ပြီးတော့တက်လာသလားဆိုတော့အနေထားမှာတော့ကျွန်တော်ချင်းလဲဟိုတော်တော်ကြီးရုန်းကန်နေရတဲ့အနေထားမျိုးရှိနေဆိုတော့တွေ့ရပါတယ်အရေးကြီးတဲ့ကိစ္စကဘဏ်တွေပါဆိုတော့ဘဏ်တွေမှာဟိုသိတဲ့အတိုင်းပဲကျွန်တော်တို့ ATM မှာပတ်စံသွက်ထုတ်လို့မရဘူးကျွန်တော်မှာငွေရှိရင်လဲဘဏ်ကနေပြီးတော့ဟိုအပတ်စင်မှာဟိုပုံမှန်ထုတ်ပေးလို့မရတဲ့အနေအထားတွေဖြစ်ပါတယ်ဆိုတော့အဲ့တော့ယင်းနှိမ့်ညွတ်မှုကိစ္စဝန်ထမ်းတွေလာစားပေးဖို့ဆိုတော့နောက်ကျန်တဲ့ကိစ္စတော်တော်များများကပြဿနာရှိပါတယ်ဆိုတော့အဲ့တော့ယာဂိုင်နှုံးတစ်ခုကိုအမြက်ပေးပြီးတော့ထုတ်နေရတဲ့အနေအထားကလည်းအခုချိန်ကြီးဟိုရှိုံဆိုတာကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကုန်သွယ်မှုဘက်မှာလည်းအထူးသဖြင့်ကဟိုတရုတ်ပြည်က0 covid policy ကျင့်သုံးတာပေါ့เนาะသူလည်းဟိုအထူးသဖြင့်တော့ဒီကူးစက်မှုမပြတ်အောင်ဆိုတဲ့နေသားမှာကျွန်တော်တို့နေစားကုန်စည်ရေးဘာညာတွေမှာလည်းတော်တော်ကြီးဟိုကြဆင်းတဲ့အနေအထားတွေ့ရပါတယ်နိုင်ငံရေးပြဿနာတွေခဏထားအောင်ပေါ့เนาะကျွန်တော်တို့စီးပွားရေးရပြောမယ်ဆိုရင် ပြန်နလန်ထူဖို့အနေထားကိုကျွန်တော်တို့ဆက်ရုံးကန်ရအောင်မလို့ချက်ပါတယ
်ဟုတ်ကဲ့နိုင်ငံရေးကိုလည်းဆက်ပြောပါဦးဟုတ်ကဲ့ပြောပ
ါနိုင်ငံရေးဘက်မှာတော့အခုစစ်ကောင်စီကတော့သူလာမဲ့နှစ်ပေါ့နော်2023မှာရွေးကောက်ပွဲလုပ်ပေးမယ်ကိုစားပြုခွင့်နေတဲ့ပါတီတွေအတွက်ဟို proportional representation system ပေါ့အချိုးကျကိုစားပြုခွင့်စနစ်ဆိုတာမျိုးတွေအခုဆွေးနွေးနေတာတွေရှိပါတယ်ဆိုတော့ဒါမဲ့ပြဿနာကဟိုပြည်သူတွေအနေနဲ့ကဒီဆွေးနွေးမှုတွေပေါ်မှာတော်တော်စိတ်မဝင်စားတဲ့အနေအထားရှိတယ်ဆိုတော့နောက်တစ်ခုကကျတော့လဲ2023မှာရွေးကောက်ပွဲဖြစ်လာရင်တော့ပေါ့ဆိုတော့ကျွန်တော်တို့ပြည်သူတွေဘက်ကယုံကြည်ကိုစားမှုပေါ့နော်တကယ်လုပ်ကြမလားဆိုတာကတော်တော်အခက်အခဲရှိတဲ့အနေအထားမျိုးတွေ့ရတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့တခုရှိတာတော့အခုအာဏာသိမ်းပြီးတဲ့တစ်နှစ်အကြာပေါ့ဆိုတော့ဒီအနေအထားမှာတော့ဒီစစ်ကောင်စီဘက်ကတချို့ area တွေမြို့ကြီးတွေနယ်မြေတော်တော်များများဟိုထိန်းချုပ်လို့ရပါတဲ့အနေအထားတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းသူမထိန်းချုပ်နိုင်တဲ့မြို့တွေဒေသတွေတိုက်ပွဲဆက်ဖြစ်နေတဲ့နေရာတွေကဟိုတော်တော်များများရှိတဲ့အနေအထားတွေ့ရတယ်ခင်ဗျာတစ်ဖက်ကကြတော့ပြည်တွင်းဒုက္ခသည်တွေအခုရှိပြရတဲ့ဒုက္ခရောက်တယ်ဆိုတော့ဟိုလူရည်ရည်တော့ကတော့တော်တော်တိုးလာတဲ့အနေအထားရှိပါတယ
်ပြည်တွင်းမှာသူတို့ထိန်းချုပ်တဲ့ဒေသတွေနည်းနည်းပူလာတယ်လို့ဆိုပေမဲ့လည်းသူတို့လက်အောက်မှာရှိနေတဲ့ဒေသတွေရဲ့အထွေထွေတည်ငြိမ်မှုကဘလောက်ထိအားရစရာကောင်းမှာလဲနည်းနည်းတိုးတက်မှုကရှိလာပါရဲ့လားဥပမာဖြင့်တရားဥပဒေစိုးမိုးရေးစစ်မှန်တဲ့တရားဥပဒေစနစ်တို့ဘာလို့သူတို့စီမှာရှိပါရဲ့လားအခုကြားတဲ့ကိစ္စတွေကတော်တော်လေးကြောက်စရာကောင်းတဲ့အမှုခင်းတွေဆစ်ဆဲတဲ့ကိစ္စတွေမှလည်းကြားပါရဲအဖမ်းဆီတွေကလည်းအင်တန်များတယ်တန်တရားနဲ့ဖမ်းဆီတာတွေဆိုတော့အဲ့ဒီကိစ္စတွေလည်းနေသုံးသက်ပါဘူးအဲ့ဒီသူတို့ထင်ချုံမှုအမှရှိတဲ့ဒေသတွေရဲ့အထွေထွေတည်ငြိမ်မှုအခြေအနေ
ဟုတ်ကဲ့ဟိုကျွန်တော်ပထမပြောချင်တာတော့ဝန်ဆောင်မှုအပိုင်းပေါ့နော်သူသဖြင့်ကျွန်တော်တို့ထွေးအုပ်ရုံးပေါ့အထွေထွေအုပ်ချုပ်ရေးဌာနကဒီအုပ်ချုပ်ရေးဆိုင်ရာဝန်ဆောင်မှုပေးတာတွေပါမယ်နောက်တစ်ခါကျတော့အခုရွှေရစစ်လိုကိစ္စမျိုးရေးပေးရေးကိစ္စမျိုးနောက်တစ်ခါကာကွယ်ဈေးထိုးတဲ့ကိစ္စမျိုးတွေဟိုရှိပါတယ်ဒါဝန်ဆောင်မှုအပိုင်းမှာဆိုတော့နောက်တစ်ခုကတော့တရားဥပဒေစိုးမိုးရေးပေါ့ခုနပြောတဲ့ဟိုရာဇဝတ်မှုတွေများလာတာတို့ခုနတရားရုံးနေရာသူတို့ရဲ့တာဝန်ကိုစီချမထမ်းဆောင်နိုင်တာတို့ဆိုတော့ဒီလိုအပိုင်းကိုကျွန်တော်နည်းနည်းခွဲပြောချင်ပါတယ်ဒီအုပ်ချုပ်ရေးအပိုင်းမှာတော့ကျွန်တော်တို့အခုလေးလာမိသလောက်ပေါ့နော်အနေထားကတော့ mix ပေါ့ဟိုကျွန်တော်တို့ရောထွေးတယ်လို့ထင်ပါတယ်ဆိုတော့တချို့ပြောတာတော့အခုလိုကာလမှာပို့ပြီးတော့အုတ်ချုပ်ကြီးကမြန်လာတယ်လို့ဟိုပြောတာတွေရှိပါတယ်ဆိုတော့ဒါပေမဲ့တချို့နေရာတွေမှာလည်းအခုချိန်ကဟိုလက်ပြေးလိုက်ယူမှုကပို့များတယ်ပို့ပြီးတော့လက်ပြေးရင်မြန်မြန်ဖြစ်တယ်ပေါ့ဆိုတော့ဒါမျိုးသုံးသပ်ချက်တွေရှိပါတယ်ဆိုတော့နောက်တစ်ခါကာကွယ်ဈေးကတော့ကျွန်တော်မြင်တာလူတော်တော်များများထိုးကြတယ်ဆိုတော့တတိယမျိုးလည်းကျွန်တော်တို့တွေ့ပါတယ်နောက်ကလျှက်စမီကိစ္စကတော့အလုံးအခုကတော်တော်ဒုက္ခရောက်နေတဲ့ကိစ္စဖြစ်ပါတယ်ဆိုတော့နောက်တစ်ခုကတရားရုံးတွေကတော့ခုနဟိုဆွေးနွေးတဲ့အတိုင်းပါပဲဆိုတော့ကျွန်တော်တို့တရားရုံးတွေမှာတော့တရားဥပဒေစိုးမိုးရေးကိစ္စကျွန်တော်ထင်တယ်တော်တော်ကျဆင်းသွားလေလို့ထင်ပါတယ်နောက်ရာဇဝတ်မှုခင်းနေတာပုံများလာတယ်လို့ထင်ပါတယ်လူတွေအလောက်ကိုင်းကြက်တဲတာစီးပွားရေးခက်ခဲတာနဲ့အများရာဇဝတ်မှုတွေပုံများလာတယ်လို့ယူဆနိုင်ပါတယ်
ဟုတ်နောက်တစ်ခုကဒီစစ်ကောင်စီအနေနဲ့သူတို့ရဲ့အုပ်ချုပ်မှုကိုနိုင်ငံတကာအများစုလက်ခံလာအောင်လူတွေသုံးတာက international legitimacy လို့သုံးရတယ်ပေါ့လေထားပါတော့အဲ့တော့အဲ့ဒီဘက်မှာသူတို့ကျိုးပန်းမှုကတော့ဘယ်လောက်ထိတိုးတက်မှုရှိရထင်ပါလဲကျွန်တော်အထူးမေးနေတာကဒီနေရာမှာကမ္ဘောဒီးယားဝန်ကြီးဟွန်ဆန်းရဲ့ initiative ပေါ့လေသူကသူကိုယ်တိုင်တယောက်တည်းသွားပြီးတော့မြန်မာနိုင်ငံစစ်ကောင်စီကိုအာဆီယံအစိုင်းဝန်ထဲကိုပြန်သွင်းဖို့သူကကြိုးပမ်းတယ်လို့ဆိုပါတယ်လူတော်တော်များများကဆုတ်ချရတယ်ဘယ်လောက်ထိထိရောက်မယ်လို့ထင်ပါလဲအဲ့ကိစ္စ
ဟုတ်ကဲ့ဟိုကျွန်တော်ထင်တာတော့တန်တမာရေးမှာအထူးသဖြင့်အထိနာတယ်လို့ထင်ပါတယ်ဆိုတော့အထူးသဖြင့်တော့ဒီကုလသမဂ္ဂကမှခန့်လာတဲ့တန်အမတ်ဦးကျော်မိုးထွန်းကဒီဒီမိုကရေစီအားစုတွေပဲယက်တီလိုက်တဲ့နောက်ပိုင်းမှာအခုချိန်ကြီးရတာနိုင်ငံတကာတန်တမာရေးပိုင်းမှာစပြီးတော့အထိနာတဲ့အနေအထားတွေတွေ့ပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်ကဒီအောက်ခြေမြေပြင်ကိုထိတ်ချုပ်ထားတဲ့နေသားမှာဒီနောက်တစ်ခါကျွန်တော်တို့အာဆီယံတွေအနေနဲ့ကလည်းပြည်လဲရေးကိုဦးတည်ကျွန်တော်ဆိုတော့စပြီးတော့ဟိုဆက်ဆံလာတဲ့လမ်းကြောင်းတွေနောက်တစ်ခါပြည်လဲရေးကိုစဉ်းစားတဲ့လမ်းကြောင်းတွေလည်းကျွန်တော်တွေ့ပါတယ်ဆိုတော့အဲ့ဒီနေသားမှာတော့ပြောရရင်ဟို legitimacy လို့ခေါ်တဲ့တရားဝင်မှုအပိုင်းမှာနိုင်ငံတကာဘက်ကဟိုငင်းပယ်တာဖယ်ထားတာကျွန်တော်တို့အထူးကြောင့်ဖြစ်အောင်လုပ်ထားတာဆိုတော့ဒီနေသားတွေတော့ရှိပါတယ်ဆိုတော့ဒါပေမဲ့ ကျွန်တော်တို့2021ကုန်ကနီးပေါ့နော်ဆိုတော့အဲ့ကာလကဆက်လို့ဟို shutdown diplomacy လို့ပြောလို့ရမလားသံမတ်တီအပြန်လာကူးလူဝင်ထွက်ဗမာပြည်ကိုဒီကိစ္စမျိုးတွေနဲ့ပြည်လည်အောင်ကျူးပန်းလာတာမျိုးတွေကျွန်တော်တို့တွေ့ပါတယ်ခင်ဗျဟု
တ်ကဲ့ဆိုတော့နောက်တစ်ခုကဒီနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်အနောက်နိုင်ငံတွေရဲ့ PR ပေးမှုတွေအခု total တို့ chevron တို့အားလည်းပဲပြီးတော့ပြင်းပြင်းထန်ထန်လှုပ်လာမယ်ဆိုပြီးတော့ပြောနေကြတယ်သို့တော်လည်းပဲအဲ့လိုစကားတွေအနောက်နိုင်ငံတွေဘက်က PR တွေပို့ပြီးမြင့်လာမယ်ပြောတိုင်းပြောတိုင်းလူတွေရဲ့စိတ်ထဲမှာသံသယရှိရတော့ဘယ်လောက်ထိရောက်မှာမို့လဲတရုတ်နဲ့ရုရှားကသူတို့ဘက်ကရှိနေတာပဲဝန်သာအားရစောင့်နေမှာပေါ့ဒီဘက်က PR ပေးပိတ်ဆို့လိုက်ရင်သူတို့ဝင်လို့မှာပဲလို့သုံးသပ်ကြပါတယ်ပြောကြပါတယ်ကောင်သူကြီးဘယ်လိုမြင်ပါလဲအဲ့ကိစ္စကို
ကျွန်တော်မြင်တော့အနောက်နိုင်ငံတွေဘက်ကဟို PR ပေးမှုတွေရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်အထင်ပေါ့နော်ဒီစစ်ကောင်စီဘက်ကကြတော့လေသူတို့ကတစ်ချိန်လုံးကလည်းဟိုစစ်အစိုးရအောက်မှာဒီလိုမျိုး PR ပေးမှုတွေကိုရင်ဆိုင်လာလျားတယ်ဆိုတော့ဟိုအမြင်မျိုးကကျွန်တော်ထင်တယ်ရှိတယ်လို့ထင်တယ်ဆိုတော့နောက်တစ်ခါကျတော့ဟိုပြောမယ်ဆိုလို့ရှိရင်အရင်ကာလကလည်းအနောက်က PR ပေးလိုက်ကျွန်တော်တို့ကတရုတ်နဲ့ရုရှားဘက်ကိုပို့ပြီးတော့မိခိုးရတယ်ပို့ကတ်သွားတဲ့အနေအထားမျိုးဖြစ်တဲ့ခါကျတော့ဆိုတော့ဒါကလည်းအခုချိန်မှာနည်းနည်းလေးတော့ဟိုစဉ်းစားစရာကောင်းတဲ့အချက်ဖြစ်တယ်လို့ထင်ပါတယ
်ဆိုတော့ကျွန်တော်ဒီတစ်နှစ်ကုန်ဆုံးခဲ့တဲ့အတွင်းမှာသူတို့ရဲ့လှုပ်ဆောင်ချက်တွေဖြစ်ပေါ်တိုးတက်မှုတွေဟာမြန်မာနိုင်ငံအစီအကိုကောင်းလာအောင်လုပ်ဖို့အတွက်ဘယ်လောက်ထိအထောက်ပံ့ဖြစ်စေပါသလဲရုပ်စွာအဆုံးစစ်ကောင်စီကသူတို့ပြောထားတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်တင်ပေးပါမယ်ရွေးကောက်ပွဲလုပ်ပေးပါမယ်ဘာညာပြောတဲ့ကိစ္စတွေအတွက်ဘယ်လောက်ထိအထောက်ပံ့ဖြစ်လာမယ်လို့ထင်ပါသလဲခိုင်လုံစိတ်ချရတဲ့အထောက်ပံ့တွေဖြစ်နိုင်မယ်လို့ထင်ပါသလား
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီလိုဗျဟိုစစ်ကောင်စီဘက်ကသူတို့ပြောပါတယ်ဒါအာဏာသိမ်းတာမဟုတ်ဘူးအာဏာကိုထိန်းတာပေါ့ကျွန်တော်ပြီးရခါကျတော့ရွေးကောက်ပွဲပြန်လုပ်ပေးမယ်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားမယ်ဆိုတော့ဟာမျိုးကဒါဂတိကဖို့ရှိပါတယ်ဆိုတော့တစ်ဖက်ကကျတော့လည်းဘာဖြစ်လဲဆိုတော့ခါကျတော့ကျွန်တော်တို့မြင်တာကအထူးသဖြင့်ကျွန်တော်တို့ထိုင်းနိုင်ငံမှာတွေ့တာကဟိုကျွန်တော်တို့ခေါ်တာဗီဒီယိုကုပ်လို့ခေါ်ပါတယ်ဆိုတော့သူတို့လိုချင်တဲ့ဟိုဗီဒီယိုအနာတစုံတရားကိုကျွန်တော်တို့ဟိုဖြည့်ပြီးတော့ရေးဆွဲလိုက်တယ်။ကြံတဲ့ကိစ္စအတော်တော်များများကိုဝင်မလျှုပ်ဘူး။ပြီးလို့ရှိရင်သူကပြန်ဆင်းသွားပြီးတော့ဟိုအရသာကိုပြန်အနာလွှဲတယ်ပေါ့နော်။ကျွန်တော်ဒီလိုလမ်းကြောင်းတွေကျွန်တော်တို့တွေ့ပါတယ်။ဆိုတော့ဒါပေမဲ့ဗမာပြည်မှာကျတော့အခုဖြစ်နေတာကအခြေခံကြကြပေါ့ဗျာ။ဟိုခေတ်ကြောင်းတွန်းလာရေးလုံနေသလားလို့ထင်ရတယ်။ဟာအကုန်စသဖြင့်အောက်ခြေကနေပြောင်းနေတဲ့ခါကျတော့တော်တော်လေးလဲစိတ်ပြက်စရာကောင်းတယ်လို့ထင်ပါတယ်။တော့အထူးသဖြင့်တော့ရက်ကြီးအောင်ချုပ်ရင်မူကိစ္စတွေပြောင်းတယ်နောက်တစ်ခါအခုအင်တာနက်လိုကိစ္စမျိုးတွေနောက်အခု VPN စသဖြင့်ပေါ့ဗျာဥပဒေတော်တော်များများကတကယ်ကိုအောက်ခြေကနေစပြီးတော့အကုန်လုံးပြောင်းပြန်လှန်ပစ်မယ်ဆိုတော့ဟာမျိုးတွေဖြစ်နေတယ်နောက်တစ်ခါကျွန်တော်တို့ဘတ်ဂျက်နဲ့ပြောင်းတယ်အကုန်အဲ့ဒါမျိုးတွေလိုက်ပြောင်းနေတဲ့ခါကျတော့ကြည့်ရတာဟုတ်ပါဟုတ်သေးရဲ့လားဆိုတော့အမြင်မျိုးတော့ရှိပါတယ်
အနာသိမ့်ပြီးတစ်နှစ်တာကြာမြန်မာနိုင်ငံမှာအဖက်ဖက်ကအကြက်တဲဆိုက်လာတာနဲ့ရွေးကောက်ပွဲအလားအလာကိုဥအောင်သူငိမ့်နဲ့ပြောပြခဲ့တဲ့ဥအောင်ဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်ပါခင်ဗျာ
ဗီအိုအေကနေတစ်နှစ်တာနောက်ဆုံးသတင်းတွေကိုအီးမေးလ်ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့အီးမေးလ်လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။ VOA အီးမေးလ်သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ဖီယိုအမေရိကန်တန်ရဲ့ဗိုလ်ဒူးညအပတ်စဉ်ခဏတွေကိုဆက်ပြောပြနေပါတယ်။အခုဆက်ပြီးတော့အားကစားကဏ္ဍကိုနှ ಾಸ င်ကြရအောင်ပါ။ဒီတစ်ပတ်အားကစားကဏ္ဍမှာတော့ကဘာကျော်ဘောလုံးသမားမက်ဆီသူ့ရဲ့နာမည်နဲ့အစားအစာတစ်တခုစတင်လိုက်တာအပါအဝင်ပီလီရဲ့ကျမ်းမာရေးအခြေအနေနဲ့ပရီးမီယာလိဘက်ကသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြပေးတာကိုနှ ಾಸ င်နိုင်ကြပါပြီခင်ဗျာ။
ဒီ ီဘက်ပရီးမီးယားလိဘောလုံးပွဲတွေမှာတော့နိုင်ပွဲတွေဆက်နေတဲ့မန်စီးတီအသင်းနိုင်ပွဲတွေရပ်သွားခဲ့ပြီးတော့မန်ယူကတော့နောက်ဆုံးမိနစ်မှာသွင်းတဲ့ဂိုးနဲ့နိုင်သွားခဲ့ပါတယ်။ဇနီးနေ့ကတော့ဇယားထိတ်ကပြေးနေတဲ့မန်ချက်စတာစီးတီအသင်းဟာဆောက်သမ်တန်နဲ့အဝေးခွင်မှာတကူးစီစီကျသွားခဲ့ပါတယ်။ဒါကြောင့်မန်စီးတီရဲ့ဆက်နပွဲဆက်တိုက်နိုင်ပွဲတွေလည်းဒီတစ်ပတ်မှာရပ်သွားခဲ့ပါတယ်။ဒီနေ့ပြပက်ဂေါ်ဒီယိုလာကတော့ Southampton ကိုတည်ရဲ့ကြပြီးတိုင်ပွဲတွေရပ်သွားခဲ့တာနဲ့ပတ်သက်ပြီ
း Listen you all of you judge the result. I tried to judge the performance. The performance was much better than the game against Arsenal, much better.
ကျွန်တော်ပြောမယ်ဗျာခင်ဗျားတို့မီဒီယာတွေအကုန်လုံးကပွဲရလတ်အပေါ်မှာဆုံးဖြတ်ကြပြီးတော့ကျွန်တော်ကတော့ကစားပုံကိုကြည့်ပြီးတော့ဆုံးဖြတ်နိုင်မှုစ조사ပါတယ်။ဒီပွဲကစားတာက Arsenal ပွဲထက်ရောအခြားပွဲတွေထက်ရောကောင်းပါတယ်။ဒီနေ့ကျွန်တော်တို့ကစားရတဲ့အသင်းကဘယ်လိုလဲဆိုတာကျွန်တော်သိပါတယ်။ခင်ဗျားတို့ကကျွန်တော်တို့ကိုပွဲတိုင်း5ဂိုးပြတ်6ဂိုးပြတ်နိုင်မယ်လို့ထင်နေကြတယ်ဆိုရင်တော့ sorry ပဲဗျာကျွန်တော်တို့အဲ့ဒီလောက်ကောင်းအောင်တော့မကစားနိုင်ဘူးအဲ့လိုမဟုတ်ရင်လည်းကျွန်တော်တို့ကိုတရားဒီလုံးပွဲတိုင်းနိုင်မယ်လို့ထင်နေကြတဲ့ခင်ဗျားတို့ကမှားနေတာလေဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒါပေမဲ့ဘောလုံးရာသီမှာ Champions League ဝင်ခွင့်ရဖို့အတွက်အစဉ်၄ထဲဝင်ဖို့အကြိမ်နဲ့တွေဖြစ်နေကြတဲ့ Manchester United နဲ့ West Ham တို့ရဲ့ပွဲမှာတော့ဒရန်ရအချိန်ပိုနောက်ဆုံးမိနစ်မှာသွင်းတဲ့ Rashford ရဲ့ဂိုးနဲ့ Manchester United ကတကူကူမရှိနဲ့နိုင်သွားပါတယ်။ Man United ဟာဒီပွဲနိုင်လိုက်လို့အခုလောလောဆယ်မှာတော့အဆင့်၄နေရာကိုတက်လာခဲ့ပါတယ်
။ I think we pushed hard, we tried everything, we took all the risks in the world.
ကျွန်တော်တို့ဒီပွဲကိုနိုင်ဖို့အတွက်လုံနိုင်သမျှစွမ်းကုန်လုပ်ခဲ့တယ်။ဒီပွဲမှာဂိုးသုံးခွင့်ရဖို့ဖန်တီးနိုင်ခဲ့တဲ့ရည်အတွက်နဲ့ဂိုးပေါက်တွေကိုတကယ်သွင်းခဲ့တဲ့အချိန်တွေကိုကြည့်ရင်ကျွန်တော်တို့နိုင်တယ်လို့ထင်ပါတယ်။
တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့အာဆနယ်ကဘန်လီကိုဂိုးမရှိသေးကြသလိုလီဗာပူးကခရစ္စတယ်ပယ်လစ်ကို3ဂိုးတကူနဲ့နိုင်ပါတယ်။ Chelsea နဲ့ Spurs တို့ရဲ့ London Derby ပွဲမှာတော့ Chelsea က2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ Chelsea အတွက်ဂိုးတွေကိုတော့ Ziyech နဲ့ Thiago Silva တို့ကသွင်းခဲ့တာပါ။ဒီပွဲမှာ Spurs က Harry Kane ပထမပိုင်းမှာတကူသွင်းခဲ့ပြီးမဲ့ Thiago Silva ကိုလက်နဲ့တွန်းတယ်ဆိုပြီးတော့တိုင်ကဂိုးမပေးခဲ့ပါဘူး။ Chelsea ကိုရှုံးတာနဲ့ပတ်သက်ပြီး Spurs နည်းပြ Conte ကတော့
I think that today for the performance I have to be proud of my players because we made a big effort.
ကစားသမားတွေဒီနေ့ကစားပုံကိုကျွန်တော်ဂုဏ်ယူပါတယ်။ဘာလို့လဲဆိုတော့ဒီပွဲကိုနိုင်ဖို့အတွက်ကျွန်တော်တို့အစွမ်းကုန်ကစားခဲ့တာပါ။နှစ်ပတ်အတွင်းမှာ Chelsea ကို3ပွဲရှုံးတာကိုတော့ကျွန်တော်အနေနဲ့ပြန်စင်းစားဖို့လိုပါတယ်။ဖြစ်နိုင်တာကတော့သူတို့နဲ့ကျွန်တော်တို့ဂျာမန်ခြေစွမ်းကွာနေတာလည်းဖြစ်နိုင်ပါတယ်။Harry Kane ရဲ့ဂိုးကိုအင်္ဂလန်မှာမပေးတာအံ့ဩမိပါတယ်။အီတလီမှာဆိုရင်တော့ဒါက50 50ပါပဲ။ဒါပေမဲ့အင်္ဂလန်မှာမပေးတာကတော့အံ့ဩစရာကြီးပါဗျာ
။နောက်ထပ်ဘောလုံးသတင်းတွေမှာတော့ကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့ပတ်ကတော့နှစ်ရက်ကြာဆေးရုံတက်ခဲ့ရပြီးတော့ဂျာဆောင်ရီကနေ့ကတော့ဆေးရုံကနေဖြန်းဆင်းခဲ့ပါတယ်။ပီလီဟာပြီးခဲ့တဲ့လတွေအတွင်းမှာဥမာအကျိတ်တွေ့ရာကြောင့်ခွဲစိတ်ကုသမှုတွေလုပ်ခဲ့ရပြီးတော့ESPN အပါဝင်မီဒီယာတချို့ကတော့ဘီလီဟာဥမာကြီးကန်ဆာဝင်တာကိုခံစားနေရပြီးအခုခါမှာတော့အသည်းနဲ့အဆုတ်တွေမှာပါအကျိတ်ကိုတွေ့လာနေရတယ်ဆိုပြီးတော့ဖော်ပြနေကြပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆေးရုံဘက်ကရောသူ့ရဲ့မန်နေဂျာဘက်ကပါတစုံတရာအတည်ပြုပြောဆိုခြင်းတော့မရှိသေးပါဘူး။အသက်81နှစ်ရှိဖြစ်တဲ့ဘီလီဟာခုနောက်ပိုင်းချမ်းမာရေးချိုးယွင်းလာနေတာကြောင့်သူ့ရဲ့ချမ်းမာရေးကိုတေချာအနီးကပ်စောင့်ကြည့်နေကြပြီးတော့အားလုံးကလည်းစိုးရိမ်နေကြတာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့သမီးဖြစ်သူကတော့ပီလီယက်ဂျမားကြီးဟာအရင်တိုင်းဖြစ်ပြီးတော့အခုဆေးရုံတက်တာကလည်းတစ်လတစ်ခါပုံမှန်သွားပြတာဖြစ်ပြီးတော့တစ်ခါလေးမှလည်းတစ်လနှစ်ခါသွားကြောင်းတခြားဘာမှအပြောင်းလဲမရှိပဲအိမ်မှာဂျမားနေပါတယ်ဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်မီဒီယာကနေပြောကြားလိုက်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီသူ့ရဲ့နာမည်နဲ့စားတောက်ကုန်တစ်ခုကိုစတင်လိုက်တာဖြစ်ပါတယ်ဒါကတော့မက်ဆီဟမ်ဘာဂါဖြစ်ပါတယ်မေဂရန်ငါဖလော်ရီဒါမှာရှိတဲ့ Hard Rock Cafe ကမက်ဆီနဲ့အတူပေါင်းပြီးတော့မက်ဆီဘာဂါကိုစတင်လိုက်တာပါဒီဘာဂါမှာအသားပြားနှစ်ခု Chorizo လို့ခေါ်တဲ့ Spain ဝဲဥကြောင်း Provolone Cheese နဲ့ဆလတ်ရွက်နဲ့ကြက်သွန်တွေပါပါတယ်ဘာဂါမှာဘာတွေထည့်မယ်ဆိုတာကိုမက်ဆီနဲ့သူ့ရဲ့အဖွဲ့ကတရားရွေးခဲ့တာဖြစ်တယ်လို့လည်း Hard Rock ဘက်ကပြောပါတယ်
His team were certainly very involved in choosing the ingredients.
ဒီဘာဂါရဲမှာတဲမဲအားတွေနဲ့ပတ်သက်ပြီးကျွန်တော်တို့အကောင်းဆုံးမရမချင်းစိတ်ကြိုက်မဖြစ်မချင်းမက်ဆီနဲ့သူ့ရဲ့အဖွဲ့ကစတဲ့ကစီစီရွေးချယ်ခဲ့ပြီးတော့နောက်ဆုံးမှာသူနဲ့သူ့အဖွဲ့ကသဘောတူတည်ပြုခဲ့တာဖြစ်ပါလေ
။အခုလောလောဆယ်မှာတော့မက်ဆီဘာဂါကိုဖလော်ရီဒါမှာရှိတဲ့ Hard Rock Cafe နှစ်ခုမှာပဲရနိုင်သေးပြီးတော့နောက်ပိုင်းမှာတော့တစ်ကမ္ဘာလုံးမှာရှိတဲ့ဆိုင်တွေမှာရောင်းချသွားမယ်ဖြစ်တယ်လို့ပြောကြလိုက်ပါတယ်ခင်ဗျာ။တင်နစ်သတင်းတွေဘက်မှာတော့ Australian Open Tennis ဖိုင်ဘက်မှာနာမည်ကြီးတချို့ကတော့ Quarter Final မရောက်ခင်မှာပဲအရေးနိုင်သွားခဲ့ပါတယ်။အမျိုးသမီးဘက်မှာမနစ်ကလက်ရှိ Champion Naomi Osaka ဟာ တတိယဆင့်မှာအမေရိကန်က NSC Movac ကိုနှပွဲတစ်ပွဲနဲ့ရှုံးသွားခဲ့ပြီးတော့ရူမေးနီးယားကဆီမိုနာဟာလပ်ကလည်းသရုပ်ထားဆင့်မှာပြင်သစ်ကအဲလီဇေကော်နေကိုရှုံးသွားခဲ့ပါတယ်။ဒါပြင် Australian Open နဲ့ကြိမ်ရဘူးတဲ့ Belarus နိုင်ငံက Victoria Azarenka ဟာလည်း Czech နိုင်ငံက Krejcikova ကိုနှပွဲပြတ်နဲ့အေးနိုင်သွားခဲ့ပါတယ်။အမျိုးသားဘက်မှာတော့အဆင့်3နေရာမှာရှိတဲ့ Alexander Zverev ဟာသရုပ်ထအဆင့်မှာကနေဒါက Shapovalov ကို3ပွဲပြတ်နဲ့ရှုံးပြီးပြိုင်ပွဲကနေထွက်သွားပြီဖြစ်ပါတယ်။အချိန်ထဲမှာပဲ Australia နိုင်ငံက Djokovic ကိုဖြူဝင်မဲ့ Visa ရုတ်သိမ်းလိုက်တာကြောင့် Djokovic ဘက်က Tennis Australia ကိုတရားစွဲမယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီး Australian Open ပြိုင်ပွဲရဲ့ Director Craig Tiley ကညွှန်ဆိုလိုက်ပြီးတော့ Djokovic အနေနဲ့လည်း၈နှစ်မှာလာကစားဖို့မျှော်လင့်တယ်ဆိုပြီးတော့မစ္စတာတိုင်လီကပြောကြားလိုက်ပါတယ်ခင်ဗျာ2020ဆောင်းအဒီအိုလံပစ်ပြိုင်ပွဲတွေကိုတရုတ်နိုင်ငံဘေကျင်းမြို့မှာရှိလာကျင်းပတော့မှာဖြစ်ပါတယ်ဘေကျင်းမြို့မှာတော့အာဇာသမားတွေအတွက်အာဇာရွာတွေအစင်းသင်းဖြစ်နေကြပြီဖြစ်သလိုအသင်းတွေနဲ့အာဇာသမားတွေလည်းစတင်ရောက်ရှိလာနေပါပြီအချိန်ထဲမှာပဲဒီအာဇာနဲ့ပတ်သက်တဲ့သူတွေထဲမှာ COVID-19 ရောဂါပိုးကူးစက်သူ6ယောက်တွေ့ရှိတယ်ဆိုပြီးတော့ဒီတရုတ်နိုင်ငံဘက်ကပြောပါတယ်ဇန်နဝါရီ23ရက်နေ့ကတနင်္ဂနွေနေ့ကတော့ဖွံ့ဖွဲအခမ်းအနားအတွက်ကြိုးတင်ပြင်ဆင်တဲ့အနေနဲ့အစမ်းလေ့ကျင့်မှုတွေလုပ်ခဲ့ကြပါတယ်။အချိန်ထဲမှာပဲလူခွေရေးအဖွဲ့တွေကတော့တရုတ်နိုင်ငံမှာအာဂစားသမားတွေအတွက်အကာအကွယ်တွေတိတ်မရှိတာကြောင့်အာဂစားသမားတွေအနေနဲ့တိုင်ပွဲကာလအတွင်းတရုတ်နိုင်ငံရဲ့လူခွေချင်းတွေကိုမပြောကြပဲပြန်ရောက်မှပဲပြောကြဖို့ဘူး။ဒီလိုဆိုင်ရာအာဂစားသမားများအဖွဲ့ရဲ့ဥညုတ်ဘော့ခူလာကတိုက်တွန်းလိုက်ပါတယ
်။ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ VOA American တန်ကနေမြန်မာဘာသာရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုလိုကျမ်းမာရေးမြန်မာရေးနဲ့အားကစားကဏ္ဍအပတ်စဉ်ကဏ္ဍတွေပြီးမှတော့ VOA American တန်ရဲ့ဗိုလ်ဒူးညနောက်ဆုံးရစိတ်ဝင်စားစရာအကောင်းဆုံးထိတဲ့ရောက်သတင်းချင်းချက်ကိုကျွန်တော်ကဆက်ပြောပြပါမယ်ခင်ဗျာမြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်ဝင်ရောက်ခွင့်ပြုပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံလှည့်ကြောက်ကထတောင်းရင်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံအကြီးအကဲကဗိုလ်ချုပ်မှုကြီးမဲအောင်လှိုင်နဲ့ဒီနေ့အွန်လိုင်းကနေဗီဒီယိုနဲ့ဆက်သွယ်ဆွေးနွေးတာမှာမြန်မာနိုင်ငံရဲ့ပဋိပက္ခတွေပြည်လဲရေးအတွက်အာဆီယံဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင့်ထဲပေါ်ဖို့တိုက်တွန်းခဲ့ကြောင်းကမ္ဘောဒီးယားနိုင်ငံသားဌာနအတွင်းဝင်ခေါကင်ဟွန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ဘက်ကဘလို့တုံ့ပြန်ခဲ့တယ်ဆိုတာကိုတော့ပြောခွင့်ရခေါကင်ဟွန်ကထုတ်ပြောခဲ့ခြင်းမရှိပါဘူးခင်ဗျာ။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းဖို့အစီအစဉ်မရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းကပြောလိုက်တယ်လို့ဂျပန်အခြေစိုက်နီကီနေစင်သတင်းစာမှာရေးသားဖော်ပြထားပါတယ်။2023ခုနှစ်ဩဂတ်လမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲကာလအထိ NLD ပါတီကိုဖျက်သိမ်းဖို့အစီအစဉ်မရှိကြောင်းပါတီကိုဖျက်သိမ်းရေးမဖျက်သိမ်းရေးဟာရွေးကောက်ပွဲကော်မရှင်ရဲ့ကိစ္စသာဖြစ်ကြောင်းနဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမပြိုင်ခြင်းဟာလည်း NLD ကသာဆုံးဖြတ်ရမှာဖြစ်ကြောင်းသူတို့သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းကမ်းမှာဗိုလ်ချုပ်ဆော်မင်းထွန်းကပြောကြားခဲ့တာကိုကိုးကားပြီးနေကိသတင်းမှာရေးသားခဲ့တာပါဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းလိုက်တဲ့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်အသစ်ကိုပြန်ပြီးတော့ဖွဲ့စည်းလိုက်ပြီးနိုင်ငံရေးပါတီတချို့နဲ့မနစ်ကမေလာကတွေ့ဆုံခဲ့ပါတယ်2020ရွေးကောက်ပွဲမှာမဲပြတ်သက်နိုင်ရလိုက်တဲ့ NLD ပါတီဟာရွေးကောက်ပွဲအတွင်းမတမာမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ NLD ကိုဖျက်သိမ်းကောင်းဖျက်သိမ်းမဲ့သဘောမျိုးကိုလည်းရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်ခင်ဗျာမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုဟာအခု2022ခုနှစ်ဗန္ဒာနှစ်အတွက်တရားခိုင်နှုန်းပဲတိုးတက်မှုရှိမယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်စီးပွားရေးတိုးတက်မှုနှုန်းအင်မတန်နည်းမယ်လို့ဖော်ပြထားတာကြောင့်မြန်မာနိုင်ငံစီးပွားရေးဟာစိုးရိမ်စရာကောင်းလောက်အောင်အားနည်းမယ်ဆိုတာကိုကမ္ဘာ့ဘဏ်ကဒီနေ့ဇန်နဝါရီ26ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာထောက်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံမှာမနစ်ကကိုဗစ် -19 ကာယရောဂါအကြီးကျယ်ဖြစ်ပေါ်ခဲ့တာနဲ့ဆေးရနာသိမ်းမှုတွေကြောင့်မြန်မာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ18ရာခိုင်နှုန်းအထိရော့ကျသွားခဲ့ကြောင်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်တွေထပ်ပေါ်ပြီးမှအခုနှစ်အတွက်အစီရင်ခံစာထပ်ပေါ်လာတာပါခင်ဗျာ။အဲ့တော့ကျွန်တော်တို့အခု VOA American တန်ရဲ့နောက်ဆုံးရသတင်းတွေကိုအစီအစဉ်တွေကိုပြပြပြီးမှအစီအစဉ်အားလုံးကတော့ပြီးဆုံးပါပြီ။ဒီညအတွက်ထုတ်လို့ရမှုကအလိမ်ပါဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PGA Elliot တို့ဖြစ်ပါတယ်။အစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေဝကြပါစေ။ ကောင်းကောင်းလေးအဆက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.